Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည်ဩဂုတ်လ3ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုဒီမှာစတော်ချိန်6နာရီက9နာရီအထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီကျွန်တော်ရဲမတော်မှာစနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုကြံဝင်းအောင်နဲ့အတူတင်ဆက်ပေးတော့ပါမယ်အမေရိကန်ပြည်ထောင်စုရဲ့ကိုရိုနာဗိုင်းရပικစ်ကူးစက်မှုတော့မြင့်တက်နေချိန်မှာပဲ COVID-19 ကာကွယ်ဆေးမကြာခင်လပိုင်းအတွင်းရနိုင်မယ်လို့မျှော်မှန်းထားကြောင်းအမေရိကန်ကူးစက်ရောဂါဆိုင်ရာပညာရှင်ဒေါက်တာအန်ထိုနီဖောက်ချီကထောက်ကြံနေကအမေရိကန်လွတ်တော်အမတ်တွေကိုပြောပါတယ
် There's never a guarantee that you're going to get a safe and effective vaccine.But from everything we've seen,
we see the couple sent up with the lobe and the KDE TOT လို့အာမခံဖို့ကမဖြစ်နိုင်ပေမဲ့လူတွေ trace center တွေနဲ့စမ်းသပ်လို့ရထားတဲ့အချက်လက်တွေရသူ့အနေနဲ့တတိကြီးတဲ့အကောင့်ဘက်ကိုမျှော်မှန်းထားကြောင်းဒေါက်တာဖောက်ချီကအောက်တတော် coronavirus ပြဿနာတုံ့ပြန်ဆိုင်တွေရေး sub committee အဖွဲ့ကျန်းမာပွဲမှာပြောပါတယ်ကာကွယ်ဆေးကစမ်းသပ်မှုအဆင့်နောက်ဆုံးဖြစ်တဲ့အဆင့်3ကိုရောက်သွားပြီလို့လည်းသူကပြောပါတယ်John Hopkins ဆက်ကတော့မှတ်တမ်းတွေအရအမေရိကန်နိုင်ငံမှာလက်ရှိ COVID-19 ကူးစက်သူ 4.5 သန်းနဲ့သေဆုံးသူ 3,000 ကျော်ရှိပြီးကမ္ဘာမှာကူးစက်မှုနဲ့အသေးအပြောင်းနှုန်းအများဆုံးဖြစ်ပါတယ်။ Britain နိုင်ငံမှာတော့ဇွန်လနောက်ပိုင်း COVID-19 ကူးစက်မှုနှုန်းအများဆုံးမြင့်တက်ခဲ့တဲ့အတွက်အသွားအလာတွေဖြေလျှော့ပေးဖို့အနည်းဆုံးနောက်ထပ်သတင်းနှစ်ပတ်ရွှေ့ဆိုင်းလိုက်တယ်လို့ဝန်ကြီးချုပ် Boris Johnson ကတောက်ကြံလေးကကြေညာလိုက်ပါတယ်။ဥရောပမှာ COVID-19 ဒုတိယလိုင်းစတင်ရိုက်ချက်နေတာကြောင့် Britain နိုင်ငံအနေနဲ့ရင်ဆိုင်ဖို့အသင့်ပြင်ထားရမယ်လို့လည်း Britain ကျမ်းမာရေးဝန်ကြီး Matt Hancock ကသတင်းပရိသတ်ကပြောပါတယ်ဟောင်ကောင်ဥပဒေပြုကောင်စီရွေးကောက်ပွဲကိုရွှေ့ဆိုင်းလိုက်တာဟာဒီမိုကရေစီစနစ်ကိုအားနိုင်အောင်လုပ်တာဆိုပြီး American သမ္မတအင်ပီရိုတော်ကတောက်ချာနေကပြစ်တင်ရှုတ်ချလိုက်ပါတယ်တိုက်ခံကိုယ်စားလှယ်လောင်းတွေကိုရွေးကောက်ပွဲဝင်ခွင့်မပြုသလိုရွေးကောက်ပွဲလုပ်ဖို့ကိုလည်းတနည်းရွှေ့ဆိုင်းလိုက်တဲ့ဟောင်ကောင်စုရဲ့စုံချက်ချက်ကိုကျွန်တော်တို့ပြစ်တင်ရှုတ်ချပါတယ်လို့အင်ပီရိုတော်ပြန်ကြားရေးတာဝန်ထမ်းခီလိုင်းမက်ကနာဒီကတောက်ချာနေကသတင်းထုတ်တွေကိုပြောပါတယ်တောက်ချာနေမှာပဲဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကစက်တင်ဘာလမှာပြုလုပ်မဲ့ဟောင်ကောင်ဥပဒေပြုရွေးကောက်ပွဲကိုကိုရိုနာဗိုင်းရပ်စ်ကြောင့်တနည်းကြာမှကျင်းပမယ်လို့ကြေညာလိုက်ပါတယ်
နောက်ထောက်စိလင်းရတော့ဘလာဖာဘွေဝန်ကရှင်တ
ို့ဥပဒေပြုရွေးကောက်ပွဲကိုရှင်းဆိုင်ရတာကခက်ခဲတဲ့ဆုံးဖြတ်ချက်တည်းဖြစ်ပါတယ်ရွေးကောက်ပွဲကိုဖွင့်လဲညှတ်တမ်းမှုရှိအောင်ကျင်းပရမယ့်တစ်ချိန်ထဲမှာပဲကယ်ရိုးကိုတိုက်ဖြတ်ဖို့နဲ့လူလူကျမရေးဆောင်ရှောက်ဖို့လည်းလိုအပ်ပါတယ်လို့ဥက္ကဋ္ဌမူလမ်းကပြောပါတယ်အခုလိုရွေးကောက်ပွဲရှင်းဆိုင်လိုက်တာကအကြီးအကျယ်နိုင်ရမယ်လို့မျှော်လင့်နေတဲ့ဒီမိုကရေစီလိုလားသူတွေအတွက်ထုံးနှက်ချက်တည်းရလည်းဖြစ်ပါတယ်ပြီးခဲ့တဲ့အပတ်ထဲမှာပဲနိုင်ငံရေးနဲ့ပတ်သက်နေတဲ့ဒီမိုကရေစီလိုလားသူတွေဒီနေ့ရောက်တက္ကသိုလ်ကျောင်းတွေကလည်းအလုပ်ထုတ်ခံခဲ့ရပြီးလူငယ်လှုပ်ရှားတက်ကြွသူ၄ယောက်လည်းအမျိုးသားလူကြိမ်ဥပဒေနဲ့အဖမ်းခံခဲ့ရပါတယ်ဒါကြောင့်ရွေးကောက်ပွဲရှင်းဆိုင်တဲ့ကြေညာချက်ဟာမကြသေးမီရက်တွေနဲ့ဟောင်ကောင်ဆွေးရကဒီမိုကရေစီလှုပ်ရှားမှုကိုဖိနှိပ်ပြန်နဲ့ဆောင်ရွက်မှုတွေတဲကတခုဖြစ်တယ်လို့လေလာသူတွေကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ကဂျမနီနိုင်ငံဟာကာကွယ်ရေးအသုံးစရိတ်တွေအပြည့်အဝအကူအညီခံနေမရှိဘူးဆိုပြီးဝေဖန်လိုက်ပြီးရပ်ပိုင်းအတွက်မှာပဲဂျမနီနိုင်ငံကနေအမေရိကန်တပ်တွေထပ်ရုပ်သိမ်းဖို့ပြင်ဆင်နေပြီဖြစ်ပါတယ်။2008ခုနှစ်ကတည်းကဂျမနီနိုင်ငံရှုဂတ်မြို့မှာအခြေစိုက်တည်ရှိတဲ့အာဖရိကတိုက်ဆိုင်ရာအမေရိကန်စစ်ဌာနချုပ်အာဖရိကွန်ကိုရွှေ့ပြောင်းတော့မယ်လို့တောက်ကြံတဲ့အစိုးရပိုင်းတို့ကအာဖရိကွန်ဌာနချုပ်ကအတည်ပြုကြေညာခဲ့ပါတယ်။အာဖရိကန်စစ်ဌာနချုပ်ကိုပြောင်းရွှေ့ဖို့အစီအစဉ်ညွှန်ကြားချက်တွေရထားပြီလို့လည်းစစ်ဌာနချုပ်တိုင်းမှုဗဟုသုတစတီဖန်တောင်းဆန်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒီအစီအစဉ်အောက်မှာပဲစတုဂတ်မြို့ရဲမှာအခြေစိုက်ထားတဲ့အမေရိကန်ဥရောပစစ်ဌာနချုပ်နဲ့အမေရိကန်အထူးစစ်စီရေးဥရောပစစ်ဌာနချုပ်တွေကိုလည်းဘယ်လ်ဂျီယံနိုင်ငံကိုရွှေ့ပြောင်းမှာဖြစ်ပါတယ်။စစ်ဌာနချုပ်ပြောင်းရွှေ့ပေမဲ့အမေရိကန်တို့အနေနဲ့ဂရီးကိုဝစ်တွေကိုလေးစားလိုက်နိုင်နေတုံးမဲ့ဆိုတာကိုအာဖရိကတိုက်ကလက်ထွဲဖော်နိုင်ငံတွေသိနာလဲဖို့အရေးကြီးတယ်လို့လည်းဗဟုသုတတောင်းဆန်ကပြောပါတယ်နိုင်ငံ19နိုင်ငံပါဝင်တဲ့ယူရိုငွေကြေးဆောင်ရဲ့စီးပွားရေးဧပြီလကနေဇွန်လဒုတိယ3လပတ်ကာလမှာစနစ်တကျမှ100ခန့်တုံးထိကျဆင်းသွားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးတွေပိတ်ထားခဲ့ရတာနဲ့စားသုံးသူတွေရဲ့ဝယ်ယူအားကျဆင်းခဲ့ရတာကြောင့်1999ကတည်းကအဆိုးဆုံးကျဆင်းသွားခဲ့တာလည်းဖြစ်ပါတယ်။စီးပွားရေးပညာရှင်တွေကတော့အဆိုးဆုံးအခြေအနေကိုကျော်လွန်ခဲ့ပြီဖြစ်ပေမဲ့စီးပွားရေးပြန်လည်ထူဖို့ကအချိန်ကြာမှဖြစ်တယ်လို့ဗိုင်းရပ်စ်တဲ့နောက်တစ်ကြော့ခံရမယ်အကာအကွယ်မဲ့အနေအထားမှာရှိနေသေးတယ်လို့လည်းပြောပါရယ်။ဥရောပမှာအီတလီနဲ့အတူဗိုင်းရပ်စ်တဲ့အဆောဆုံးခံခဲ့ရတဲ့စပိန်နိုင်ငံရဲ့စီးပွားရေးကျဆင်းမှုနှုန်းကအဆိုးဆုံးဖြစ်ခဲ့ပြီး 18.5% ခန့်တုံးကျဆင်းခဲ့ပါရယ်။အခုလိုစီးပွားရေးဇောက်ထိုးကျရတာရဲ့အဓိကအကြောင်းရင်းကဧပြီနဲ့မေလတုန်းကအသွားအလာပိတ်ပင်မှုလော့ဒ်ဒေါင်းလုပ်ခဲ့ရတာကြောင့်လို့စီးပွားရေးပညာရှင်တွေကပြောပါရယ်။အခုကစီးပွားရေးတွေပြန်ဖွင့်ပေးလာတာနဲ့အမျှဥရောပရဲ့အကြီးဆုံးဖြစ်တဲ့ဂျာမနီရဲ့စီးပွားရေးပေါ်ယုံကြည်အားထားမှုက3%ပြန်ပြီးမြင့်တက်လာနေပါတယ်ခင်ဗျာ
ြန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းနိုမီတာ24 kHz 12.13 ဘိုင်းနိုမီတာ40 kHz 8.13 ဘိုင်းနိုမီတာ51 kHz 5805နဲ့ဘိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာစနေနေ့မနက်ခင်း VO ရဲ့သတင်းတွေကိုတင်ဆက်နေပါတယ်တရုတ်အစိုးရကကျော်တော်နောက်ခံပေးထားတဲ့ကုမ္ပဏီတွေနဲ့အကောင့်ထည့်ဖို့ကိုအလားအလာများခဲ့တဲ့ရန်ကုန်ကြည်မြိုင်တစ်ဖက်ကန်ကရန်ကုန်မြို့သစ်စီမံကိန်းကြီးကိုစီမံကိန်းအငယ်စားတွေအဖြစ်ခွဲပြီးဈေးပြိုင်တန်းတာစနစ်နဲ့လှုပ်ဆောင်သွားမယ်လို့မြန်မာအစိုးရတာဝန်ရှိသူတို့ကဇူလိုင်29ရက်နေ့မှာကြေညာပါတယ်ဂျပန်ပြည်ပကွန်တွယ်ရေးအဖွဲ့အစည်း JETRO ကကမ္ဘာ့ခရပြုလုပ်တဲ့ဆွေးနွေးပွဲမှာမြန်မာအစိုးရပြည်ထောင်စုဝန်ကြီးဦးတောင်ထွန်းကအခုလိုပြောကြားသွားတာပါအခုလိုဆုံးဖြတ်ရတာဟာစီမံကိန်းကြီးတစ်ခုအကောင့်လေးဖော်ရမှာနိုင်ငံတကာစံချိန်စံညွှန်းတွေအတိုင်းဖြစ်စေလိုပြီးပွင့်လင်းမြင်သာမှုရှိစေချင်တာကြောင့်ဖြစ်တယ်လို့ဝန်ကြီးဦးတောင်ထွန်းကပြောပါတယ်။စီဝါရေးဆက်မှုဆောင်ဖြစ်တဲ့ရန်ကုန်မြို့သစ်စီမံကိန်းမှာအမေရိကန်ဒေါ်လာ10ဘီလီယံကုန်ကျမယ်လို့ခန့်မှန်းထားပြီးမြေကျဲ1100ဟက်တာကိုအသုံးပြုတည်ဆောက်မှာပါ။စီမံကိန်းစတင်ဆောင်ရွက်နိုင်ဖို့ဒေါ်လာတန်း800လောက်ကုန်ကျမယ်လို့အစိုးရအရာရှိတူကလည်းပြောပါတယ်။စီမံကိန်းရဲ့အဓိကကျတဲ့ကဏ္ဍဦးလုပ်ငန်းတွေကိုအဲကွန်ကုမ္ပဏီကအကောင့်ထဲပို့ဖို့ရှိပြီးမြကူတရနှစ်စင်းစက်မှုဆောင်အင်ယာစီးပွားရေးနဲ့လူနေအဆောက်အုံကြီးတွေပါဝင်မှာဖြစ်ပါတယ်။ရန်ကုန်တိုင်းအစိုးရနဲ့မြန်မာတရုတ်စီးပွားရေးလုပ်ငန်းချင်းကြီးဖြစ်တဲ့ဦးသိန်းငွေခေါ် Search Fund တို့ပူးပေါင်းပြီး NYDC ခေါ်ရန်ကုန်မြို့သစ်ပေါ်ဆောင်ရေးကုမ္ပဏီ Limited ကို2018မှာစတင်တည်ထောင်ခဲ့တာပါ။ရန်ကုန်မြို့သစ်စီမံကိန်းမှာရင်းနှီးမြှုပ်နှံမှုကဏ္ဍဦးအစီအစဉ်ရေးဆွဲဖို့အတွက်တရုတ်ရဲ့ CCCC ကုမ္ပဏီကို NYDC ကတာဝန်ပေးအပ်ခဲ့တဲ့အပေါ်ဝေဖန်မှုတွေထွက်ပေါ်ခဲ့မှုပါတယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်အတည်ပြုလွန်လာဖြစ်ဗီယက်နမ်နိုင်ငံကစမ်းသပ်တွေ့ရှိခဲ့တဲ့မြန်မာသင်္ဘောသားနှုတ်ဦးစလုံးဟာကုသမှုခံယူပြီးနောက်ကိုဗစ် -19 ရောဂါပျောက်ကင်းသွားပြီဖြစ်ကြောင်းဗီယက်နမ်အစိုးရကတောက်ကြနေမှာကြေညာပါတယ်ကိုဗစ်ပိုးကင်းစင်ကြောင်းဗီယက်နမ်အစိုးရကကြေညာတဲ့4ဦးထဲမှာမြန်မာ2ဦးအပါအဝင်အခြား2ဦးကတော့ဗီယက်နမ်နိုင်ငံသားတွေဖြစ်ပြီးနိုင်ငံသားအနေပြန်လာသူတွေဖြစ်ပါတယ်မြန်မာသင်္ဘောသားနှုတ်ဦးဟာကိုဗစ်အဖြစ်များခဲ့တဲ့ဗီယက်နမ်မြောက်ပိုင်းကွမ်နင်းခရိုင်ကိုတွားရောက်ခဲ့ပြီးဗီယက်နမ်နိုင်ငံသားနှစ်ဦးကတော့ဘင်္ဂလားဒေ့ရှ်ကနေပြန်လာသူတွေဖြစ်ပါလေ။ဗီယက်နမ်နိုင်ငံမှာအခုချိန်ထိကိုဗစ်အတည်ပြုလူနာ900ခုရှိပြီးပြန်လည်သက်သာလာသူစုစုပေါင်း383ဦးရှိတဲ့အတွက်ဆက်လက်ကုသဖို့136ဦးကျန်နေပါသေးတယ်။အခုလိုဗီယက်နမ်ကကိုဗစ်ရောဂါကံတွေကုသရေးနံပါတ်ကောင်းရှိနေချိန်မှာကိုဗစ်ကြောင့်ပထမဆုံးလူနာတူသေဆုံးကြောင်းဗီယက်နမ်အစိုးရကဇူလိုင်31ရက်မှာကြေညာပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမွန်ဘိုင်းမြို့ကစစ်ရင်သားရက်ွက်တွေကိုမကြာသေးခင်ကပြုလုပ်တဲ့စစ်တမ်းတစ်ခုအရအဲ့ဒီမှာနေထိုင်သူတွေရဲ့ထက်ဝက်ကျော်ဟာကိုဗစ် -19 ရောဂါပိုးကိုခုခံနိုင်တဲ့ပရိဇီဝပစ္စည်းခန္ဓာကိုယ်ထဲမှာရှိနေတာလေးလာတွေ့ရှိရတာကြောင့်အိန္ဒိယနိုင်ငံမှာကိုဗစ်ကူးစက်မှုအများဆုံးဒေသတွေပါဝင်တဲ့မွန်ဘိုင်းမြို့အတွက်ကောင်းတဲ့လက္ခဏာတစ်ရပ်ဖြစ်ပြီးအစိုးရအတွက်လည်းစိတ်သက်သာရာရသွားစီပါလေအခုလိုလူအစုလိုက်ကြီးစီမှာကိုဗစ်ပိုးခံနိုင်တဲ့ကိုယ်ဝန်ဆွမ်းအားရှိနေတာကအစိုးရပြုံလိုက်ကူးစက်သေဆုံးမှုအတွက်အားစီးတစ်ခုလိုဖြစ်စေတာပါ။အိန္ဒိယနိုင်ငံမှာကိုဗစ်လူနာအုပ်ချိန်ထိ 1.6 သန်းထိရှိလာပါပြီ။မွန်ဘိုင်းမြို့စစ်တမ်းအရချမ်းသာတဲ့ရပ်ကွက်တွေမှာနေတဲ့လူ16ရာခိုင်နှုန်းကိုကိုဗစ်ကူးစက်ပြီးစင်ရဲသားရပ်ကွက်3ခုမှာနေတဲ့လူ58ရာခိုင်နှုန်းစီမှာကိုဗစ်ကူးစက်ခံရတာတွေ့ရပါတယ်။တာတာသူတင်နာအဖွဲ့လေးလာကြရဲ့စင်ရဲသားတွေစီမှာရောဂါကူးစက်မှုများပေမဲ့သေဆုံးမှုကတော့3.5ရာခိုင်နှုန်းပဲရှိတယ်လို့ပညာရှင်တွေကထောက်ပြပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာနိုင်ငံခုလုံငွေနဲ့နိုင်ငံဖြစ်ခွင့်ရရှိရေးလျှောက်ထားလူသူတွေပေးဆောင်ရမယ်လူမှုကြီးကြပ်ရေးဝန်ဆောင်ခတွေကို80ရာခိုင်နှုန်းဈေးတက်တော့မယ်လို့သမ္မတထရန့်အစိုးရကတောက်ကြနေမှာကြေညာပါတယ်အမေရိကန်နိုင်ငံသားပြုမှုနဲ့လူမှုကြီးကြပ်ရေးဌာန USCIS ကအခုထုတ်ပြန်လိုက်တဲ့ဝန်ဆောင်ခနှုန်းသစ်ဟာလာမယ့်အောက်တိုဘာလကစပြီးအကျိုးသက်ရောက်မှာဖြစ်ပါတယ်နိုင်ငံသားပြည်ခွင့်လျှောက်ထားကကိုအမေရိကန်ဒေါ်လာ640ကောက်ခံနေရာကနေ1160တိတိုးမြင့်ကောက်ခံသွားမှာဖြစ်ပါတယ်။နိုင်ငံရေးခုလုံးဝင်လျှောက်ထားသူတွေကိုတော့ဒေါ်လာ50ကောက်ခံမှာပါ။ကာယောဂကာလာရုံးပိတ်ထားတာကြောင့်လူဝင်မှုကြီးကြပ်ရေးဝန်ဆောင်မှုလုပ်ငန်းအတော်များများဆိုင်းငံ့ထားတဲ့အတွက်ဗဏ္ဍာရေးဆိုင်ရာလုံငွေပြနေပါတယ်။ဒီနေ့စောစောပိုင်းတုန်းက USCIS အနေနဲ့လွှတ်တော်ကို 1.2 ဘီလီယံဘတ်ဂျက်ချပေးဖို့တောင်းခဲ့ပါတယ်။ USCIS ရဲ့အဆိုအရအခုဝန်ဆောင်ကတွေတိုးမြင့်ကောက်ခံတာကြောင့်ဝန်ထမ်းတွေကိုလာကပေးဖို့ဤပညာပိုင်းနဲ့လုပ်ငန်းတွေပိုပြီးစီးအောင်အထောက်အကူဖြစ်စေမှာဖြစ်တယ်လို့ဖော်ပြပါတယ်ခင်ဗျာ
Direct from Washington
စနေနေ့မနက်ခင်း VOE ရဲ့သတင်းတွေကို ကိုရဲမင်းထိုးနဲ့အတူတင်ပြခဲ့တာဖြစ်ပါတယ်။အခုချိန်အားစလို့သတင်းပေးပို့ချက်တွေနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာပါခင်ဗျာ
။ကျွန်တော်ဝင်းမင်းပါ။မြန်မာနိုင်ငံကလာမယ့်ရွေးကောက်ပွဲတွေကိုလက်နက်ကင်ပဋိပက္ခတွေပုံပုံပြင်းထန်လာနေတဲ့ရခိုင်ပြည်နယ်အတော်များများမှာကျင်းပနိုင်ပါမလားလို့စိုးရိမ်မှုတွေအစောကြီးကရှိလာခဲ့တာပါ။အခုတော့ရွေးကောက်ပွဲကော်မရှင်ကကမ္ဘာပေါ်မူတည်တယ်လို့ပြောလိုက်တဲ့ပေါ်ရခိုင်နိုင်ငံရေးကိုစစ်ရေးနိုင်ငံရေးဘယ်နည်းနဲ့ဖြည့်ဆင်းမလဲ။မွေးကုန်းတွေထွက်လာနေပါလေ။ဒီကြောင့်ရခိုင်ပြည်နယ်လွှတ်တော်ကထာနယ်ရခိုင်မှာအရင်မဲအများဆုံးရခဲ့တဲ့ရခိုင်မျိုးသားပါတီကဥဆန်ကျော်လာကိုမေးမြန်းထားပါလေ
။ဟုတ်ကဲ့ဥကရာဥဆန်ကျော်လာခင်ဗျာ။ကျွန်တော်တို့အခုဒီလာမယ့်ရွေးကောက်ပွဲအတွက်ပေါ့နော်ရခိုင်ပြည်နယ်မှာလုံခြုံရေးရသည့်ရွေးကောက်ပွဲမလုပ်နိုင်တဲ့ရွှေဆိုင်းရနိုင်တဲ့ဒေသတွေကိုတမရဘကဆုံးဖြတ်ပေးမဲ့သဘောမျိုးရွေးကောက်ပွဲကော်မရှင်ကထာဥလာတင်ကပြောခဲ့ပါတယ်။အဲ့ဒီပုံမှာဥခိုင်နေတဲ့ဘလိုမျိုးတုံ့ပြန်ခြင်းလဲ
။သူတို့လုံးလို့ရတယ်သူတို့မလုပ်ဘူးဆိုရင်လည်းဒါသူတို့သဘောပါပဲ။တော်တော်ရွေးကောက်ပွဲတော့လုပ်ပြနေလို့ပဲကျွန်တော်မြင်တယ်။ရခိုင်ပြည်နယ်ရဲ့မြို့နယ်တိုင်းမှာရွေးကောက်ပွဲဖြစ်စေချင်ပါတယ်။ဒီဘက်အတွက်ရခိုင်ပြည်နယ်အတွက်မြန်မာနိုင်ငံအတွက်ဒီရွေးကောက်ပွဲဟာလိုကိုလိုအပ်ပါတယ်။ခုကပဋိပက္ခဖြစ်နေကြတယ်ဆိုတာမြို့နယ်တစ်ခုဆိုရင်လည်းတမြို့နယ်လုံးအဲ့လိုမှမဟုတ်တာ။လူလူရရမေဆန္ဒနေရှိတယ်တပ်ပွင့်ဖြစ်တဲ့မေဆန္ဒနေရှိတယ်အဲ့ဒီမေဆန္ဒနေမှာကိုကနေရာတိုင်းမှာဖြစ်တာမဟုတ်ဘူးသူတို့နဲ့ဆိုင်ပါတယ်လုံမဲ့ဆိုရင်လုံလို့ဖြစ်ပါတယ်တပ်ပြီးတော့ဆက်ချင်းမရှိပါဘူးသို့တော့တခုတော့ရှိနေတာဒီဥပဒေစိုးမိုးမှုကတော့တော်တော်ကလေးကိုနှစ်ပါသွားတယ
်ဟုတ်ကဲ့အဲ့ဘယ်နှမျိုးတွေလောက်မှာတက်မတော်အနေနဲ့ပေါ့နော်ဒီလုံချုံရေးရမကောင်းတဲ့အတွက်အခုလိုမျိုးရွှေဆိုင်လို့အလားလာများနေတယ
်အပြင်ကကြားနေရတဲ့အပြင်ရဆိုတော့အနည်းဆုံးမောင်မျိုးနေလောက်ကတော့ရွေးကောက်ပွဲလုံးဝဖြစ်နိုင်စရာမရှိဘူးဆိုပြီးတော့အဲ့လိုသတင်းထွက်နေတယ်။ဟုတ်ပါဘယ်မျိုးနဲ့ဘယ်မျိုးနဲ့တော့ဒီကြမသိဘူး
။ဟုတ်ကဲ့အဲ့တော့ရွေးကောက်ပွဲတွေဖြစ်ဖို့အတွက်ဘယ်လိုအနေထားမျိုးရှိဖို့လုံးမလဲ
။ရွေးကောက်ပွဲဖြစ်ဖို့အတွက်ကဒီနှစ်ဖက်လုံးကတိုက်ပွဲတွေကိုရပ်ထားဖို့လိုအပ်ပါတယ်။တိုက်ပွဲတွေကဟိုမျိုးနေမှာဖြစ်လိုက်ဒီမျိုးနေမှာဖြစ်လိုက်ဆိုရင်ဒါရွေးကောက်ပွဲတွေအလားလာသိမကောင်းဘူး။အဲ့တော့ကျွန်တော်ပြောလိုတာကရွေးကောက်ပွဲကိုတကယ်တမ်းကျင်းပလို့တယ်ဆိုရင်အခုဖြစ်ပေါ်နေတဲ့တိုက်ပွဲတွေကိုဒီကာလတွေမှာရပ်ထားဖို့လိုအပ်ပါတယ
်။ဟုတ်ကဲ့။အဲ့တော့အခုလက်ရှိဆိုရအနေနဲ့ဒီတက်မတော်ကနေလုံခြုံရေးရလို့ပြောလာတဲ့အခါမှာဘယ်လိုမျိုးဒီကိစ္စကိုကြော်ထားသ
လဲ။လက်ရှိဆိုရအနေနဲ့ကတက်မတော်ရဲ့ဆန္ဒကိုသူတို့ကကြော်လောက်လို့မှမရတာ။အဲ့တော့ရွေးကောက်ပွဲလုံမလို့ဆိုတာအမှန်ကဂုံသိက္ခာရအစိုးရနဲ့ဆိုင်တယ်။ရွေးကောက်ပွဲမလုံနိုင်ဘူးဆိုရင်အစိုးရရဲ့ဂုံသိက္ခာကြားတယ်။သို့တော်လည်းတက်မတော်ကရွေးကောက်ပွဲလုံလို့ဒီနေရာတွင်မရနိုင်ဘူးလို့ကြော်လာခဲ့ရင်အစိုးရအနေနဲ့ကြော်လောက်နိုင်စရာအကြောင်းမရှိပါဘူ
း။ဟုတ်ကဲ့။အဲ့ဒီတော့ဒီရွေးကောက်ပွဲကိုလှုပ်တင်နေဆိုတာကိုဒီတက်မတော်ကိုအဓိကပါနော်အစိုးရကိုဘယ်လိုမျိုးရှင်းပြကြလဲ
ရွေးကောက်ပွဲရှိပြီးမှဒီလှော့တော်ထဲမှာပြောနိုင်ဆိုနိုင်လှော့တော်ကိုယ်စီတွေပါလာမယ်သူတို့ပါလာတဲ့အတွက်အခုဖြစ်နေတဲ့စီးရဲပြဿနာတွေကိုလှော့တော်ထဲမှာပြောလို့ဆိုလို့ဆွေးနွေးလို့ရတယ်ရွေးကောက်ပွဲလှုပ်ပြီးမှဒီမိုကရေစီပေါင်းချေလာမယ်အဲ့လိုချေလာပြီးမှဒီစီးရဲပဋိပက္ခတို့ဆိုတာမြင်စရာအကြောင်းရှိပါတယ်အဲ
့တော့နောက်တစ်ခုကဥက္ကဋ္ဌကြီးကိုယ်တိုင်ကဒီနေ့ရွေးကောက်ပွဲပြန်ဖို့အနေထားရှိလား
ကျွန်တော်မဝင်ပါဘူးခင်ဗျာကျွန်တော်အေးအေးဆေးဆေးပဲကျွန်တော်အမှားကြည့်တော့မယ်
။ဘာဖြစ်လို့လဲ
။အဖက်ကလည်းကြည်လာပြီလေ။ပြီးတော့ကိုနောက်မှာရှိတဲ့လူငယ်လေးတွေကိုလည်းကျွန်တော်တို့ကဖွင့်ပေးဖို့လိုပါတယ
်။ဟုတ်ကဲ့။ဘလို့ခန္ဓာကဏ္ဍမျိုးကနေရှေ့မှာဆက်ပြီးလှုပ်ဆောင်သွားဖို
့။အခုလက်ရှိကျွန်တော်ပါဝင်ဆောင်ရွက်နေတဲ့ခိုင်းမျိုးသားပါတီ ANP မှာပဲကျွန်တော်ဆက်ပြီးတော့ရှိနေမှာပါ။ဟု
တ်ကဲ့။အဲ့တော့တကယ်လို့ရေကောက်ပွဲတွေဒါကျင်းပနိုင်မယ်ဆိုရင်အဓိကတော့ပြန်ရမယ့်ပါတီကြီးဖြစ်တဲ့ NLD ရဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့စခိုင်းပါတီနဲ့ပေါ့နော်ဒီမဲရနိုင်မှုအနေထားဘယ်လိုရှိလဲ
အမေရိကတော့ကျွန်တော်တို့ခိုင်းပြနေတဲ့တောင်ပိုင်းမျိုးနေတချို့မှာတော့အတော်အသင့်သူတို့အဆင်ပြေနိုင်ပါတယ်သို့တော့မြောက်ပိုင်းမျိုးနေမှာသူတို့နိုင်ရှင်လုံးဝမရှိပါဘူးဒီမြောက်ပိုင်းမျိုးနေတွေမှာဆိုရင်ဒီခိုင်းပါတီတွေကပဲအကုန်လုံးနိုင်သွားလိမ့်မယ်အမေရိကတော့တောင်ပိုင်းမျိုးနေတွေဖြစ်တဲ့ဂွားတို့တောင်ကုန်းတို့တန်တွေးတို့အဲ့ဒီဖက်တွေမှာအတော်အသင့်သူတို့ကနိုင်နိုင်ပါတယ်ဒါပေမဲ့သူတို့ကနေရာအလုံးကိုနိုင်နိုင်တာမျိုးမဟုတ်ပါဘူးအစိုက်ပိုင်းတစ်ခုနဲ့သူတို့နိုင်နိုင်ပါတယ်။သို့တော်မြောက်ပိုင်းမှာဖြစ်တဲ့ဘူတိတော်မောင်တော်ရသေးတော်စစ်တွေပုံနှကျုံကျောက်တော်မြောက်ဦးမင်းပြားမြေဘုံကျောက်ဖြူအဲလိုမျိုးနေပြီမှာ NLD ကနိုင်စရာအကြောင်းမရှိပါဘူ
း။ဟုတ်ကဲ့။အဲရခိုင်ပါတီတွေကဒီတစ်ခေါက်မှာအရင်လိုတပါတီတည်းမဟုတ်ပဲလေပေါ့နော်။ပြိုင်မဲ့အနေထားမှာရောမဲကွဲပြီးတော့ဆွေးရတဲ့အနေထားရှိလား
။အခုဝန်ဆောင်တဲ့ရခိုင်ပါတီ၃ခုလောက်ရှိနိုင်တယ်။ကျွန်တော်တို့ရခိုင်ပါတီတွေကမင်းနိုင်တဲ့နေရာမှာမင်းနိုင်နိုင်ခဲ့ကြဘူးအဲ့ဒါကြောင့်ကိုဟာကိုတိချဝင်ကြပါလိမ့်မယ်အဲ့ဒီသခိုင်းပါတီကမေးခွေးရှင်ကွဲသွားလိမ့်မယ်သို့တော့အနေဒီကတော့ဒီနောက်ပိုင်းမှာမနိုင်နိုင်ဘူး ဒီဆုံးပါတီထဲကပါတီတစ်ခုခုနိုင်မှာပဲ
ဟုတ်ကဲ့ကျေးဇူးများအစ်တင်ပါလေဦးထိုင်ခင်ဗျာ
ကျွန်တော်ဝင်းမင်ပ
ါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအများစုနဲ့ထိန်းချုပ်ထားတဲ့လွှတ်တော်တပ်သားမှာဥပဒေပေါင်း100ကျော်ပြင်ဆင်နိုင်ခဲ့တယ်ဆိုပေမဲ့အရေးကြီးတဲ့ဥပဒေပြုရေးအပိုင်းမှာအားနည်းချက်တွေရှိနေရလို့ဥပဒေပညာရှင်တချို့ကထောက်ပြနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်ကတော့စောထပ်ပါNLD ပါတီကအများစုနေရာရထားရဲ့လွှတ်တော်တက်တန်း၅နှစ်ပြည့်အောင်မဲ့အချိန်မှာပဲဥပဒေပြုရေးထင်သလောက်ခီးမပေါဘူးလို့သုံးသပ်နေသူတွေရှိနေပါတယ်။အထူးသဖြင့်တက်ကြွလှုပ်ရှားသူတွေတရားစွဲဆိုအေးအေးယူခံရလေးရှိရဲ့ဥပဒေကြွေမဖြတ်သိမ်းနိုင်တာအငင်းပွားစရာဖြစ်နေရဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဆင်နိုင်တာတွေအပေါ်ထောက်ပြနေကြတာပါ။ပြည်အောင်စုလွှတ်တော်ဥပဒေကြမ်းပူးပေါင်းကော်မတီတွဲဖက်အတွင်းရေးမှူးဒေါက်တာမြတ်ညာနာဆိုကတော့ဥပဒေပြုရေးလုပ်ငန်းတွေမှာအဟန့်အတားတွေကန့်သတ်ချက်တွေကြောင့်ရှင်းမှန်းထားတော့လောက်မဖြစ်ခဲ့ရလို့ FOA ကိုပြောပါတယ်
။ဟိုမှန်ပါတယ်ဒီငိမ့်စုစီတို့ဘာလို့လို့ဥပဒေကြမ်းတွေရှိတယ်လို့ကျွန်တော်တို့နိုင်လို့လုံခေါ်တာပေါ့ဗျာ။ဒါမျိုးလေးကြတော့လည်းပြင်နိုင်တာပေါ့လေ။တကယ်ဒီမှဒီတော့ပြင်ဥပဒေကြီးပေါ့။ကျွန်တော်ခေါ်ရရင်လို့တော့တက်မှာလည်းဂျိုးပန်းနေတယ်။ဒုတိယကျင်းလို့တော့တက်တမ်းမှာလည်းဂျိုးပန်းနေတယ်မအောင်မြင်တယ်ဘူး။အဲ့ဒါခွဲကြည့်ဖို့ချိန်ပါဦးပြီ။တို့တော့ကျွန်တော်တို့က time limitation ရှိတာပေါ့နော်တချို့ပြည်ညနေကမြို့သားလူတော်ဘက်ကအတူတူပြီးတော့ဒီလူတော်ဘက်မှာပြန်သွားတာပေါ့ဒီလူတော်ဘက်မှာအတူတူပြီးတော့မြို့သားလူတော်ဘက်မှာပြန်ခဲ့ဝင်ကြနေလည်းရှိပါတယ်ဒါရီကတော့ဒါအခုဒုတိယအကြိမ်နဲ့တတိယအကြိမ်ကူးပြောင်းပေါ့တတိယအကြိမ်နဲ့သုတအကြိမ်ကူးပြောင်းမှလည်းဒါလည်းရှိနေမှာပါပဲနိုင်ငံတကာမှာလည်းဒီတိုင်းပါပဲခင်ဗျာ
အရင်စစ်အစိုးရတွေအဆက်ဆက်ကနိုင်ငံရေးလှုပ်ရှားသူတွေပေါ်အရေးယူရမှာအသုံးပြုလေးရှိရဲအရေးပေါ်စီမံအဥပဒေပုံမှန်၅ညလို့ဥပဒေမျိုးကိုဖျက်သိမ်းခဲ့သလိုငင်းညစွာစုဝေးခွင့်နဲ့စီတန်းလှည့်လည်ခွင့်ဆိုင်ရာဥပဒေဆက်သွယ်ရေးဆိုင်ရာဥပဒေစရတဲ့ကြွလှုပ်ရှားသူတွေပေါ်အရေးယူရမှာအသုံးပြုလေးရှိရဲဥပဒေတွေကိုပြင်ဆင်နိုင်ခဲ့တာတွေလည်းရှိပါတယ်ဒါပေမဲ့လည်းနိုင်ငံတော်အကြီးအကဲပြတ်စင်မှုဥပဒေနိုင်ငံလုံးကိုခေါ်တဲ့နိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနှင့်ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုအကောက်အွယ်ပေးရေးဥပဒေအပါဝင်တခြားပြင်ဆင်မှုဖျက်သိမ်းမှုလုပ်နေရဥပဒေတွေရှိနေသေးရလို့လည်းပြည်အောင်စုရှိနေများတဲ့ဥပဒေထောက်ကူပြုသူများအဖွဲ့ဥက္ကဋ္ဌဦးကြီးမြင့်ကပြောပါတယ်
တကယ်အရေးကြီးတဲ့ဥပဒေပုံမှန်ကြီးမှုတွေကြားနေတယ်ကိုတက်မတော်ကသူလူကြီးစွဲနေလေငါငါကတော့ငါငါခတော့ဆိုတော့ဘုန်းကြီးတွေရောလူတွေရောရှင်းနေတွေရောကဗျာဆရာတွေရောစစ်ဘုအောင်တွေရောကြီးသူတွေရောလယ်သမားတွေရောတောင်သားလေးတွေစံကြက်တွေပဲ၆နှစ်လောက်ပြချတာလေအဲ့ဒါတွေကတော့မပြေနိုင်သေးဘူးအဲ့ဒီဟာတွေကဒီလွတ်တော်ကကြီးသူအကျိုးပြုမဲ့အရှင်းအတဲ့ဥပဒေတွေကိုထိရောက်စွာမလုပ်နိုင်သေးဘူးဆိုတော့လေကြဆုံးနေတယ်လို့ပြောရတယ်
2015ခုနှစ်ရွေးကောက်ပွဲမှာတခဲနဲ့အနာရခဲ့တဲ့ NLD ပါတီကလွှတ်တော်မှာအများစုအဖြစ်ထိန်းချုပ်ထားပေမဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရတပ်မတော်သားကိုယ်စားလှယ်၄ပုံ၃ပုံကလည်းနေရာယူထားတဲ့အတွက်ဥပဒေပြုရေးလုပ်ငန်းတွေမှာမကြခဏဆိုဆိုလိုထိတ်တိုက်တိုးခဲ့ရပြီလည်းရှိပါတယ်NLD ကအများစုနဲ့ထိန်းချုပ်ထားခဲ့တဲ့ဒုတိယအကြိမ်လွှတ်တော်တက်တမ်းမှာတော့ဥပဒေကြမ်း146ခုတင်သွင်းနိုင်ခဲ့ပြီး113ခုကိုပြဋ္ဌာန်းနိုင်ခဲ့တယ်လို့ဆွေးနွေးဖို့ကြံနေတဲ့ဥပဒေကြမ်းက26ခုနဲ့ပြန်ရှုပ်သိမ်းခဲ့တဲ့ဥပဒေကတော့9ခုရှိပါတယ်။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေပြောပို့ထားတာပါ။
ကမ္ဘာအင်အားကြီးနှစ်နိုင်ငံဖြစ်တဲ့တရုတ်နဲ့အမေရိကန်အကြားတန်တမာရေးတင်းမာမှုတွေဟာမြန်မာနိုင်ငံကိုပါရိုက်ခတ်လာနေတဲ့အကြောင်းဒီတစ်ပတ်သတင်းတောက်မှတ်စုအစီအစဉ်မှာတင်ပြပါမယ်။ကျွန်တော်မိုးစောပါ။မြန်မာနိုင်ငံနဲ့အပါအဝင်ဖြစ်တဲ့ Indo-Pacific ဒေသမှာဩဇာအရှင်ဟွာလွန်ဆွဲနေကြတဲ့အမေရိကန်နဲ့တရုတ်နိုင်ငံအကြားမကြာသေးခင်သတင်းပတ်တွေအတွင်းမှာပဲတန်တမာရေးအရာအပြိုင်မှုတွေကိုထင်ထင်ရှားရှားတွေ့ခဲ့ရတာပါ။မြန်မာနိုင်ငံအပေါ်တရုတ်အစိုးရရဲ့ချင်းကပ်ပုံဟာအခွင့်အရေးရဖို့တက်တက်ဖြစ်တယ်ဆိုပြီးမြန်မာနိုင်ငံအခြေစိုက်အမေရိကန်တန်ယုံတာဝန်ခံကစောင်းပါးတစ်စောင်ရေးခဲ့တာကိုတရုတ်တန်ဘက်ကချက်ချင်းဆိုသလိုတုံ့ပြန်ခဲ့တဲ့အပြင်ဒီတစ်ပတ်ထဲမှာပဲတရုတ်ကွန်မြူနစ်ပါတီအားပေါ် Global Times သတင်းစာမှာလည်းတရုတ်မြန်မာဆက်ဆံရေးဟာပိုပြီးတော့တောင်ခိုင်မာလာနေတယ်ဆိုပြီးတရုတ်တန်မတ်ကြီးကစောင်းပါးတစ်စောင်ထပ်ရေးခဲ့ပါတယ်ဒီလိုတန်တမာရေးတင်မာမှုတွေဟာမြန်မာနိုင်ငံမှာသာမကဒေတာတွင်နိုင်ငံတချို့မှာပါတိတိတတ်တာတွေ့လာရပေမဲ့စီရေးအရာထိတ်တိုက်အခြေအနေမျိုးထီတော့မဖြစ်နိုင်ဘူးလို့နိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ
်စီရေးအရာပြိပခါဖြစ်တဲ့အထီကူတော့ဥတီမသွားနိုင်ဘူးလို့ကျွန်တော်မြင်တယ်အဲ့တော့အမေရိကန်ရောတရုတ်ရောနှစ်နိုင်ငံစလုံးဟာနော်သူတို့ရဲ့အကျိုးစီးပွားကိုရှေ့တန်းတင်ပြီးတော့နော်သူတို့ရဲ့ဗျူဟာတွေကိုဖော်ဆောင်နေတဲ့အခါကျတော့နောက်ပါနိုင်ငံစလုံးနင့်နာမဲ့လမ်းကြောင်းကိုတက်နိုင်သမျှရှောင်ပြီးတော့ဒေတာတွေမှာသူတို့ရဲ့မဟာဗျူဟာရည်တည်မှုနဲ့သူတို့ရဲ့အကျိုးစီးပွားအတွက်ကိုအကောင်းဆုံးပေါ်ဆောင်မဲ့အနေထားရှိတဲ့အခါကျတော့ဟိုစစ်အေးကာလပြိုင်ဆိုင်မှုရဲ့ပုံစံတစ်ခု
ဖြစ်လာကောင်းဖြစ်လာနိုင်တယ်လို့တော့သုံးသပ်ပါတယ်။တောင်တိုးပင်လယ်မှာနေပြည်တော်ဆိုင်မှုတွေဒေသတွင်းနိုင်ငံတချို့နဲ့ငင်းပွားနေခြင်းမှာစိတ်အင်အားပြတဲ့လိုရက်တွေကိုပါတွေ့လာနေရတာပါ။
ဒီလိုအချိန်မျိုးမှာအင်အားကြီးနှစ်နိုင်ငံကြားအပြိုင်မှုတွေဟာမြန်မာနိုင်ငံအပါအဝင်ဒေသတွင်းနိုင်ငံတွေကပြိပခခတွေကိုကြီးထွားအောင်အားပေးတဲ့အခြေအနေမျိုးကိုဥတီနိုင်တဲ့အန္တရာယ်ရှိတယ်လို့လည်းနိုင်ငံရေးစီရေးအကြေကအဥမမောင်ဆိုကထောက်ပြပါတယ်။ပြောနိုင်အမေရိကန်စီးတက်မှမဟုတ်ပါဘူး။ကျွန်တော်ထင်တယ်ပြည်ထောင်စုနဲ့ဖြစ်လာဖို့ကကျွန်တော်ပြောသူပါဗျာ။ဒီကစနစ်တော်လူပါသေးတယ်။သို ကျွန်တော်တို့တိုင်းပြည်လက်နက်ကန်အဖွဲ့20လောက်ရှိတဲ့အခါကျတော့ပရောစီဝါဖြစ်ဖို့အရှိတောင်အားကျဆယ်နိုင်ငံထဲမှာရေကန်ကောင်းဆုံးနိုင်ငံဖြစ်တာအဲ့တော့ဒီအချက်ကိုတော့ကျွန်တော်တို့ကအထူးဂရုပြုပြီးတော့ဒီပရောစီဝါတွေပေါ်မလာအောင်ပေါ်လာရင်လည်းဖြစ်ရှင်းနေအောင်လို့ပြင်ဖို့လိုတယ်လို့ဒီနိုင်ငံဟာမြန်မာနိုင်ငံမှာအရင်စစ်အာဏာရှင်တွေလက်ထက်ကလေးကစနိုင်ငံရေးစီးပွားရေးအရအောက်စာည
ပြီးတဲ့နောက်မှာလေတရုတ်နိုင်ငံကဆက်ဆံရေးတွေဆက်လက်တည်ဆောက်နေရမှာဒီနှစ်စန်းတုန်းကတရုတ်သမ္မတရှီချင်းပင်ကိုယ်တိုင်မြန်မာနိုင်ငံကိုလာခဲ့တဲ့အထိပါမြန်မာနိုင်ငံမှာစစ်ကောင်းဆောင်တွေအုပ်ချုပ်မှုအောက်ကလူ့ခွင့်ချိုးဖောက်မှုတွေအတွက်ပိတ်ဆို့ဒဏ်ခတ်ဖိအားပေးခဲ့တဲ့အမေရိကန်အပါအဝင်အနောက်နိုင်ငံတွေကတော့အရက်သားအစိုးရလက်ထက်မှာဆက်ဆံရေးတွေခိုင်မာအောင်စတင်တည်ဆောက်လာကြပါတယ်ဒါပေမဲ့လည်းအင်အားကြီးနှစ်နိုင်ငံကြားအပြိုင်မှုတွေကြီးထွားလာနေတာနဲ့အမျှပထဝီနိုင်ငံရေးအရအခြေချကြတဲ့နိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံအနေနဲ့ကြိုတင်တွက်ဆပြင်ဆင်ထားဖို့လိုမယ်လို့ဦးမမောင်စိုးကယူဆပါတယ်
။တရုတ်ပြည်နဲ့ပတ်သက်ပြီးတော့ဒီပင်လယ်လမ်းကြောင်းဖိချုပ်မှုဆိုလို့ရှိရင်ဆိုတာနှစ်ခုဖြစ်တာတစ်ခုကတောင်တရုတ်ပြည်လည်းဖြစ်တယ်တစ်ခုကအိန္ဒိယသမုဒ္ဒရာဖြစ်တယ်။အဲ့တော့ဒီအိန္ဒိယသမုဒ္ဒရာဘယ်ချမ်းနဲ့ပတ်သက်လို့ရှိရင်ဘာပြအရေးကြီးတဲ့အနေအထားမှာရောက်နေပါတယ်။တော့ဒီအရောဒီအချိန်နေမှာကျွန်တော်ကမဟာဗျူဟာကဘယ်လိုတုတ်ပြန်မလဲဆိုတာစနစ်တကျရေးဆွဲပြီးတော့တုတ်ပြန်မလို့ရမယ်လို့ထင်ပါတယ်
အမေရိကန်ပြည်ထောင်စုမှာရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲတရုတ်နဲ့အမေရိကန်နှစ်နိုင်ငံကြားအပြိုင်မှုတွေအရှိန်မြင့်လာနေတာပါအမေရိကန်သမ္မတဒေါ်နယ်ထရန့်လက်ထက်မှာတရုတ်နိုင်ငံနဲ့နိုင်ငံရေးစီးပွားရေးအရငင်းပွားစရာတွေဇက်တိုက်ကြုံရတာကြောင့်ဒီလိုအပြိုင်မှုတွေဟာရွေးကောက်ပွဲလွန်ကာလအထိဆက်လက်တွေးမြင်ရအောင်မဲ့အလားအလာတွေရှိနေတယ်လို့လည်းနိုင်ငံရေးလေးလာတုံ့တက်သူဒေါက်တာရန်မျိုးသိန်းကမြင်ပါတယ
်ဒီလက်တလုံးအမေရိကန်နဲ့တရုတ်ကြားဖြစ်လာတဲ့နော်ဒေတာတွင်တင်းမာမှုတွေဟာအရေးရှိဆက်ပြီးတော့ဖြစ်မဲ့အနေထားလို့ကျွန်တော်အနေနဲ့တော့တုံ့သက်ပါတယ်ဒါဟာအမေရိကန်နိုင်ငံရဲ့သမ္မတရွေးကောက်ပွဲအကျိုးဟလာဟိုမီးရှို့မီးပန်းဖောက်ယုံတက်တက်မဟုတ်ဘူးလို့ကျွန်တော်ကမြင်ပါတယ်နောက်ပြီးတော့အမေရိကန်ပြည်တော်စုsorry အမေရိကန်နိုင်ငံထဲမှာလည်းပဲတရုတ်ရဲ့အန်ဒီနောက်တရုတ်ရဲ့လွှမ်းမိုးမှုအပေါ်မှာစိုးရိမ်ကြောင်ကြမှုတွေနောက်တတိကြီးကြီးထားမှုတွေဟာအစိုးရထဲမှာရောလွှတ်တော်ထဲမှာရောပညာတတ်အတိုင်းဝိုင်းမှာရောနောက်လူမှုအဖွဲ့အစည်းထဲမှာရောမြင့်တက်လာတဲ့အနေအထားကတော့သိတာမြင်တာပါပဲအဲ့ဒီအတွက်ကြောင့်မလို့အမေရိကန်ရဲ့တရုတ်ပေါ်ချိတ်ကပ်မှုအသက်ဟာရေရှည်သွားမဲ့မာဒီယာမြောက်ခြေလှမ်းတစ်ခုဖြစ်တယ်လို့မြင်ပါတယ
်တရုတ်နဲ့အမေရိကန်နိုင်ငံကြီးနှစ်နိုင်ငံအကြားဖြစ်ပေါ်နေတဲ့ပြိုင်ဆိုင်မှုတွေကိုအင်အားချင်းကွန်ရာပြည့်ဖို့ဆိုရင်မြန်မာနိုင်ငံကသူ့ရဲ့လက်ရှိနိုင်ငံတကာဆက်ဆံရေးမူဝါဒနီးနာနဲ့ဗျူဟာတွေကိုကြဲကြဲပြန့်ပြန့်ပြန်ပြီးသုံးသပ်ဖို့လိုအပ်ကြောင်းလည်းပြောပါတယ်အမေရိကန်နဲ့တရုတ်နိုင်ငံကြားမကြသေးခင်ကတန်တမာရေးအရာအခြေတင်ဖြစ်စရာတွေကြုံခဲ့ပြီးနောက်မှာတော့မြန်မာအစိုးရကဗမ်လိုက်တဲ့မူဝါဒကိုဆက်လက်ကန့်ဆွဲထားမှာဖြစ်ကြောင်းပြောဆိုထားတာပါဒါပေမဲ့လည်းအင်အားကြီးနှစ်နိုင်ငံကြားအပြိုင်မှုတွေဟာတရုတ်နိုင်ငံနဲ့အင်းနီးချင်းမြန်မာနိုင်ငံအပေါ်မှာလည်းမလွဲမသွေရိုက်ခတ်လာနိုင်တာကြောင့်တက်တာရရအောင်တိကျတဲ့ပြင်ဆင်မှုတွေလုံနေပြီလို့လည်းအကဲခတ်တွေကယူဆနေတာကိုဒီတစ်ပတ်သတင်းထောက်မှတ်စုအစီအစဉ်ကနေတင်ပြလိုက်ရပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေပေးပို့တာဖြစ်ပါတယ်။
ဆလတ်ဒီဗမ်မီဒီယာရဲ့မှာမြန်မာနိုင်ငံအကြောင်းသုံးစရည်သက်ချက်တချို့မူရင်းအပေါ်မှာပြထုတ်လို့ပြောပြလိုပါတယ်မြန်မာနိုင်ငံပြည်လုံးကျွအပြစ်ခတ်ရဆွေးရေးမှာအလုံးပါဝင်ရေးနှောင်းစင်နဲ့ African Basin အမှာရေးတဲ့ဆောင်းပါးကို eir.info မှာဖတ်ရပါတယ်မြန်မာနိုင်ငံဟာ1948မှာဗြိတိသျှလက်အောက်ကလွတ်မြောက်တဲ့နိုင်ငံတစ်ခုဖြစ်လာခဲ့ပေမဲ့တိုင်းရင်းသားတွေကိုယ်ပိုင်အုပ်ချုပ်ရေးနဲ့ဒေဝင်ရည်တည်နိုင်ရေးအတွက်အကြမ်းဖက်မှုတွေရှိလာခဲ့ပြီးနေဆက်ဒေသတွေမှာတဘာဝတည်ရန်သာအရင်အမြစ်တွေနဲ့ပတ်သက်လို့ ethno nationalism ko lu myo su a che pyu a myo da yi wara ri set let ji thwa lan ni ye udp sa wa tat phwe na kyu do lo tai yin da le na kai in ya su ne bo ho so ya cha nai ngai yi a pyai mu ri chaung le ne zat de da lu myo yi a twa sin kho mu ri si si da da tu myin lan ni ye di kai cha ri phit la si do ma che nat de khan pyin mu ri ga do tai yin da lu myo su ri nai ngai yi a na si man khan khwe ye niya ma pa win khwin ne မြန်မာနိုင်ငံရေးကိုဗမာလူမျိုးစုကသာစူးမှုချေလဲချုပ်ကင်ထားတဲ့ကိစ္စတွေကိုအခြေခံပြီးတော့ပေါ်ထွက်လာခြင်းဖြစ်တယ်လို့စရေးပါတယ်။2015မှာပြည်လုံးကျွတ်ပြစ်ခတ်ရဆဲရေးသဘောတူညီချက် NCA ကိုအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အင်အားစုတချို့ကလက်မှတ်ရေးထိုးခဲ့ကြပြီးမဲ့အတွင်းရှိခိုင်မြဲတဲ့ညီညာရေးကိုဆက်လက်ဖန်တီးနိုင်ပါမလားဆိုတာကတော့အင်မတန်မှုန်ဝါနေပါသေးတယ်။ဒီလိုဖြစ်ရတာပထမတစ်ချက်ကတက်မရော်ဟာတိုင်းသားလက်နက်ကိုင်အဖွဲ့တချို့ကလက်ခံပြီးတချို့ကလုံးဝပြစ်ပယ်ထားလို့ဒုတိယအချက်ကတိုင်းသားဒေသခံကြည်လက်ပြည်သူတွေကိုထက်သွင်းမစဉ်းစားပဲအပေါ်ပိုင်းကထုံးဆောင်တစုလူရဲ့သဘောထားသာဖြစ်နေတဲ့အတွက်ကြောင့်ပဲလို့ဆိုပါတယ်ပဋိပက္ခနဲ့ပတ်သက်တဲ့မတူကွဲပြားသူတွေကိုလှည်လည်ရှုထားပစ်ထားခြင်းအပြင် NCA ပြပြသွားနိုင်ခြင်းမြင်မာနေတယ်လို့လည်းပြောပါတယ်မြန်မာနိုင်ငံရဲ့ Two Cross Subnational Conflictnational ခေါ်တဲ့အမျိုးသားအစင်းကိုထပ်ခွဲထားတဲ့ထပ်ခွဲအမျိုးသားရေးပဋိပက္ခတွေဟာမြန်မာနိုင်ငံမှာရှိတဲ့မြို့နယ်ပေါင်း330အနည်းသုံးပုံတပုံကျော်နဲ့ပတ်သက်နေပါတယ်တဲ့ပြည်တွင်းစစ်တွေတောက်လျှောက်ဖြစ်လာတဲ့မြန်မာနိုင်ငံမှာပဋိပက္ခဒေသခံလူမှုအစိုက်အဝန်းတွေရဲ့အတွေ့အကြုံဟာပဋိပက္ခဖြစ်ရှင်းရင်းနဲ့အစွင်ကူးပြောင်းရေးအတွက်မရှိမဖြစ်လိုအပ်တယ်ဒါကိုထပ်သွင်းစဉ်းစားရမယ်လို့ဆိုထားပါတယ်လာတူတော့ပဲကလေးငယ်တွေအမျိုးသမီးတွေရဲ့အဆန်ကိုပါထက်သွင်းစဉ်းစားဖို့လည်းလိုအပ်ပါတယ်တဲ့။ဒါမှသာအတွင်းရှိခံရတဲ့ရလဒ်တွေပေါ်ထွက်နိုင်ပြီးပုံမှန်တောင်းရမှုပုံစံစစ်တွေထပ်ပေါ်လာနိုင်ခြေကိုဟန်တားနိုင်တာဖြစ်တယ်လို့ဆိုထားပါတယ်။တိုင်းသားလက်နက်ကင်တွေအနေနဲ့အချို့တစ်ပတ်ကိုသာရွေးချယ်လက်ခံထားခြင်းအပြင်ဗမာတွေကြီးစိုးတဲ့အစိုးရရဲ့တစ်ဖက်သက်ပြောစကားတွေသာလွှမ်းမိုးသွားနိုင်ပြီးလူငယ်စုတွေရဲ့ပြောဆိုခွင့်ကြီးမြောင်းသွားစေမှာဖြစ်တယ်လို့ top down လို့ခေါ်တဲ့အပေါ်ပိုင်းလူတစုရဲ့ဆုံဖြတ်ချက်နဲ့ချမှတ်ထားတဲ့ဆုံဖြတ်ချက်တွေဟာလည်းလက်တွေ့အကောင့်ထဲပေါ်မှာအခက်အခဲတွေ့နိုင်တယ်လို့ဆိုပါရယ်။ NCA ဟာအစွန်းကူးပြောင်းရေးမှာနိုင်ငံတည်ငြိမ်မှုရရှိဖို့အတွက်အထူးအရေးပါပါတယ်။ဒါကြောင့် NCA ကိုအကောင့်ထဲပေါ်နိုင်အောင်ထက်သွင်းစဉ်းစားရမယ့်အချက်တွေဆိုပြီးတော့အချက်သုံးချက်ကိုဆက်ရေးပါရယ်။နံပါတ်1အချက်တိုင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်မှုအချို့အဆောက်ကိုစနစ်တအောင်လုပ်ဖို့လိုအပ်တယ်။သူတို့ရဲ့နိုင်ငံရေးတောင်းဆိုမှုတွေကိုထက်သွင်းစဉ်းစားဖို့လိုအပ်တယ်။နမနဲ့ပဋိပက္ခဒေသလူမှုအသိုက်အဝန်းတွေရဲ့ကုသလည်းတွေကိုထက်သွင်းစဉ်းစားပြီးစစ်ပွဲကာလလူခွင့်ရေးချိုးဖောက်မှုတွေကိုကင်းလွတ်ခွင့်ပြုထားတဲ့မတည်နှက်ဖြစ်စရာပြဋ္ဌာန်းချက်တွေကိုလည်းပယ်ဖျက်ပြရမယ်။အစိုးရဘက်ကဖြစ်စေတိုင်းဒေသနဲ့အဖွဲ့တွေကဖြစ်စေကျူးလွန်ခဲ့သူတွေကိုတာဝန်ယူမှုတာဝန်ခံမှုရှိစေရမှာဖြစ်တယ်။နံပါတ်3ပြည်လုံးကျပြည်ခရစရေးသဘောတူညီချက်ပတ်သက်ပြီးတော့ဒေသန္တရအဆင့်ဆွေးနွေးပွဲလုပ်တဲ့အခါမှာအောက်ခြေလူတွေရဲ့အသံတွေကိုအထက်ကလူတွေစီနားလေစေရမယ်။ဒီဆွေးနွေးမှုတွေကိုပွင့်လင်းမြင်သာမှုရှိစေပြီးကြံအဖွဲ့အစည်းတွေပါကြားနိုင်ဖို့လည်းလိုအပ်တယ်။ဒါမှနိုင်ငံတစ်ဝန်းလုံးပူးပေါင်းဆောင်ရွက်မှုဖြစ်လာပြီးအတွင်းရှိခိုင်မြဲတဲ့ရလပေါ်ထွက်နိုင်မှာဖြစ်တယ်လို့ဧည့်သားထားပါခင်ဗျာ။ကျွန်တော်ကြော်စမ်းလာပါ
ဒီ American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုချမခင်ပြထွေးကတင်ဆက်ပေးပါမယ်။လက်နက်ကင်ပြိပက္ခတွေနဲ့စစ်မီးမငိမ့်နိုင်ဖြစ်နေရတဲ့ရခိုင်ပြည်နယ်မှာစစ်သေးကြောင့်အပြစ်မဲ့အရက်သားပြည်သူတွေထိခိုက်ဒေဂျီကြရတာဩဝင်စွန့်ကွာထွက်ပြေးကြတာတွေဟာတနည်းတခြားပိုးပြီးတော့ဆူလာနေပါတယ်။ဒီလိုစစ်ပီးဒုက္ခတွေတွေထဲမှာအများစုဟာကလေးငယ်တွေနဲ့အမျိုးသမီးတွေပဲဖြစ်ပါတယ်။ ရခိုင်ဒေသတွေငြိမ်းချမ်းမှုကင်းမဲ့လာတာနဲ့အမျှစစ်ဘေးဒဏ်တင်ဒုက္ခတွေတွေအထူးသဖြင့်အမျိုးသမီးတွေအတွက်ရုပ်ပိုင်းစိတ်ပိုင်းဆိုင်ရာလုံခြုံမှုတွေလည်းပိုးပြီးတော့ကင်းမဲ့လာနေတယ်လို့စစ်ဘေးဒဏ်တင်ဒုက္ခတွေကိုတနိုင်တစ်ပိုင်းကူညီပေးနေတဲ့ Colorless Pride အဖွဲ့ကမမ်မီချိုကပြောပါတယ်မင်းကြီးနေတဲ့ရခိုင်ဒေသအတွင်းကဆစ်ဘေးဒုက္ခတဲ့အမျိုးသမီးတွေနဲ့ပတ်သက်လို့ Colorless Pride အဖွဲ့ကတာဝန်ခံတူဖြစ်တဲ့မမ်မီချိုကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါတယ်ရှင်အေးအေးနဲ့မြန်မာစစ်တပ်အကြားလက်နက်ကင်ပြပခါတွေတနစ်ကျော်ကြာလာတဲ့နဲ့အများရခိုင်ပြည်နယ်အတွင်းအရက်သားစီကြီးထိခိုက်မှုတွေဟာလည်းတနစ်တခြားပိုးပြီးတော့များနေပါတယ်တိုက်ပွဲတွေကြောင့်ဒေသတွေမှာဥယင်ဆွန်ဖွာထွက်ပြေးနေကြတဲ့ဒုက္ခသည်တွေဟာအခုဆိုရင်နှစ်သိန်းကျော်လောက်ထိရှိနေပြီးမြို့နယ်ဆက်နက်မြို့နယ်ကယာယီစစ်ဘေးဒုက္ခသည်စခန်းပေါင်း100ကျော်မှာခိုးလုံနေကြရတယ်လို့ဒုက္ခသည်ရေးကူညီဆောင်ရွက်ပေးနေတဲ့အဖွဲ့တွေကပြောပါတယ်ဒီလိုဒုက္ခတွေထဲမှာအမျိုးသမီးတွေနဲ့ကလေးငယ်တွေကအများစုဖြစ်ပါတယ်။ဒီဒုက္ခတွေအတွက်လိုအပ်ချက်တွေကလည်းအချိန်တိုင်းမှာအများတန်းလိုအပ်နေတယ်လို့စစ်ဘေးဒုက္ခတွေကိုကူညီပေးနေတဲ့ Colorless Pride အဖွဲ့ကတာဝန်ခံတဦးဖြစ်တဲ့မမ်မီချိုကပြောပါတယ
်။လိုအပ်တာတော့ကျမတို့ collect လုပ်လိုက်တိုင်းမှာပါကြရလဲဆိုရင်ခုဘက်ကလူတွေရဲ့ပြန်ပြောတဲ့လေတံကတော့ဟိုဖြတ်တူကြီးတာတစ်ခုလဲပေါ့နော်။လိုအပ်တာတွေကတော့အများကြီးအဲပါရီပါရီကတော့လိုတယ်ပေါ့။အများကြီးဒါတူအပ်ချက်ကတော့အများကြီးရှိတယ်နောက်ပြီးတော့ပတ်စံရှိရင်တော့မဝယ်လို့မရတဲ့အဟာမျိုးလေးတွေရှိတယ်အဲ့ဒီခါကျတော့အများကြီးတော့လိုအပ်ချက်တွေကတော့ရှင်းရှင်းနဲ့အပွင့်လေးဆုံးပြောရမယ်ဆိုရင်တော့အများကြီးလိုတယ်အကုန်လိုတယ်သို့တော်ညာကျမတို့ကလည်းပရဟိတဟို INGO ဖြစ်တဲ့အတွက်ကြောင့်မို့လို့နိုင်တဲ့လောက်လေးပဲလုပ်ပြရတဲ့အတွက်ကြောင့်မို့ကျမတို့ရဲ့အင်အားလေးမရှိတဲ့အတိုင်းဒါလေးနဲ့ကျမတို့လည်းအတတ်နိုင်ဆုံးပေါ့နော်ဟိုဖြည့်ဆည်းပေးတယ်ပေါ့အဓိကတော့စားနပ်ရိက္ခာပေါ့ဒီစပေးတွေစပေးရှောင်းစခန်းတွေမှာအများကြီးကစားနပ်ရိက္ခာပြက်လက်မှုကိုကြားတဲ့အတွက်ကြောင့်ကျွန်တော်တို့ပထမအဦးဆုံးဒီဆန်းစားလောင်မှုကိုကျွန်တော်တို့စပြီးစိတ်ကူးပြီးအစားအသောက်ဖက်ကိုပဲကျွန်တော်တို့ကဦးတည်ခဲ့လိုက်တာအဲနောက်ပိုင်းမှာလိုအပ်တဲ့ဟာလေးတွေဥပမာမြို့သူတွေအတွက်ကိုလည်းဟိုလှူခဲ့တယ်တောက်လျှောက်ပေါ့အဓိကတော့အဲအစားအသောက်အဝတ်ထည်လိုအပ်တဲ့ဟာကိုကျွန်တော်တို့လှူခဲ့ပေါ့ဘယ်စကားမှတော့ဘာတော့ဖြစ်လိုအပ်နေပြီးအချိန်လေးကတော့ဘလို့ဖြစ်နေပြီးဆိုတော့ပြင်းပြနေသားပေါ့လိုက်ပြီးကျွန်တော်တို့ကလှူတာများတယ
်အခုလိုဆွတ်ဆွတ်တဲ့မိုးရာသီမှာဆိုရင်စိတ်ပေးဒုက္ခတွေအတွက်လိုအပ်ချက်တွေကပိုပြီးတော့များတယ်လို့လည်းမမ်မီချိုကပြောပါတယ်မိုးရင်ကာလာယာတိဥလူစိုးရတဲ့တံကိုခံကြရတဲ့တစ်ချိန်ထဲမှာယာတိလိုက်ကြုံရတဲ့ဖျားနာမှုတွေနဲ့အခုဆိုရင်ကိုဗစ် -19 ကပ်ပြီးအန္တရာယ်ကလည်းရှိနေတာပါဒီလိုအချိန်မှာဆေးအတင်းမှမူတွေကလည်းရောကြမသွားသေးတာကြောင့်ဒုက္ခတွေတွေအတွက်လုံခြုံရေးအရာစိုးရိမ်မှုနဲ့အရေးပေါ်အကူအညီတွေလိုအပ်နေတာလည်းဖြစ်ပါတယ်ဒုက္ခတွေမျိုးသမီးတွေအတွက်ကတော့ရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေအပြင်စိတ်ပိုင်းဆိုင်ရာလုံခြုံမှုကင်းမဲ့လာနေတဲ့အခြေအနေကပိုးပြီးတော့စိုးရိမ်စရာကောင်းတယ်လို့မမ်မီချူကပြောပါတယ်
။ဟိုသူတို့ရှင်ဆိုင်ရတဲ့ပြဿနာကတော့တော်တော်လေးကိုများတယ်ပေါ့။မျိုးသမီးတွေအနေနဲ့ကအဓိကတော့စိတ်ပိုင်းဆိုင်ရာလုံခြုံမှုပေါ့နော်။ဟိုကျမတို့သိတယ်လို့ဆိုလို့ရှိရင်အခုဆိုလို့ရှိရင်တိုက်ပွဲဖြစ်တဲ့အခါကျတော့တချို့ဘာတွေမှာမျိုးသားတွေကပြင်ထွက်ရတဲ့အပိုင်းတွေရှိတော့စခန်းမှာမျိုးသမီးတွေနဲ့တကြီးရွယ်တွေပဲကြံ့နေပေါ့ဒါစိတ်ပိစကန်းနဲ့မဟုတ်ဘူးတချို့ရွာတွေမှာဆိုရင်လည်းဒီလိုပဲမျိုးသမီးတွေပဲအများစုကြံ့ခဲ့တယ်လို့ကြားသိရတယ်ပေါ့နော်ဆိုတော့မျိုးသမီးတွေအနေနဲ့ယာတိဂရုအချိန်နေဒီနေထိုင်ရတဲ့ပတ်ဝန်းကျင်အနေထားအရေးကြီးဆုံးအချက်ကတော့ကျွန်မမြင်တာတော့စိတ်ပိုင်းဆိုင်ရာလုံခြုံမှုတို့မှာလုံးဝမရှိဘူးပေါ့ဒီဟာကိုဖြည့်ဆည်းဖို့ဒီအနေထားနောက်တို့ရင်ဆိုင်ရတာဒီငွေကြေးနောက်ဒီအများကြီးပေါ့နော်မိသားစုနောက်သားသမီးရှိတဲ့မိခင်တွေနောက်ကိုယ်ဝန်ဆောင်တွေတွေဆိုလို့ရှိရင်လည်းမပြည့်မစုံတဲ့မွေးဖွားရတဲ့အနေအထားတွေအများနဲ့ကျမတို့လည်းကြားနေရတယ်ပေါ့နော်ဆေးဘေးစခန်းမှာမိဖွားရတဲ့ဖြစ်စဉ်မျိုးတွေပေါ့ဒါမျိုးလေးတွေအနေနဲ့တို့အနေနဲ့ရင်ဆိုင်ရတယ်ဆိုတော့ဆေးဘေးဆိုင်ရာလုံခြုံမှုကတော့တို့မှာလုံးဝလိုအပ်ချက်အကြီးအဆုံးဖြစ်နေတယ်လို့ကျမတို့မြင်တယ်ပေါ့နော်တချို့ဆိုလို့ရှိရင်ဒီဟိုမျိုးသားဆုံးသွားတယ်သားဆုံးသွားတယ်ဆိုတော့မိခင်တွေအတွက်ပေါ့နော်အိမ်တော်ရှင်မတွေဆိုလို့ရှိရင်တော့စိတ်ပိုင်းဆိုင်ရာဟာသူတို့အတွက်ကောင်ဆယ်လင်းဆိုတဲ့ဟာမျိုးဟိုလိုအပ်တယ်ပေါ့အခုချိန်မှာနှွေးထွေးမှုပဲဖြစ်ပါတယ်အဲ့လိုမျိုးနှွေးထွေးမှုငါတို့ဟာနှွေးထွေးမှုလိုအပ်နေပါလားဆိုတဲ့ဟာမျိုးလောက်တောင်သူတို့မှာအတိစိတ်မရှိလောက်အောင်ကိုစိတ်ဆင်းရဲမှုတွေနဲ့ကြုံရတယ်လို့ကျွန်မကတော့မြင်နေယူဆတယ်ပေါ့နော်ဟုတ်
ဒါကြောင့်လည်းအမျိုးသမီးတွေအတွက်စိတ်ပိုင်းဆိုင်ရာလုံခြုံမှုဖြစ်စေမဲ့အကူအညီတွေနောက်ပိုင်းမှာပိုးပြီးတော့အကူအညီလှောက်ဆောင်ပေးနိုင်ဖို့ကြိုးစားနေတယ်လို့လည်းမမ်မီချိုကပြောပါရယ်။က colorless brighter အဖွဲ့အနေနဲ့ရခိုင်ပြည်နယ်အတွင်းကအခုလိုစစ်ဘေးတန်တဲ့ဒုက္ခသည်တွေအတွက်အကူအညီတွေပေးလာခဲ့တာကတော့2019ခုနှစ်ကတည်းကပါဒေသတွင်းမှာတိုက်ပွဲတွေပိုစိတ်လာတာနဲ့အများဒုက္ခတွေအရေးအတွက်လည်းပိုများလာနေပြီးလူအပ်ချက်တွေကလည်းတတိတခြားပိုပြီးတော့များလာနေတာဖြစ်တယ်လို့မမ်မီချိုကပြောပါတယ်တချို့ဒေသတွေမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတာကြောင့်ဒုက္ခသည်တွေအတွက်လူအပ်တဲ့အကူအညီတွေပို့မပေးနိုင်တာမျိုးရှိတယ်လို့တခါတရံရာသီဥတုအခြေအနေနဲ့လမ်းပန်းဆက်သွယ်ရေးအခက်အခဲတွေကြောင့်အကူအညီပေးဖို့နှောင့်နှေးရတာတွေလည်းရှိပါတယ်။အခုလိုအချိန်မှာစစ်ဘေးဒုက္ခသည်တွေကိုထိထိရောက်ရောက်အကူအညီပေးဖို့ဆိုရင်ဒေသတွင်းအစိုးရတာဝန်ရှိသူတွေရဲ့ပူးပေါင်းဆောင်ရွက်မှုကလည်းအရေးကြီးတယ်လို့မမ်မီချူကပြောပါတယ်။
ကျမတို့ဒီ ING ကိုအစိုးရအဖွဲ့အစည်းမဟုတ်ဘူး။အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့ကျမတို့မှာ authority ကတချို့နေရာတွေမရှိဘူး။ဝင်ခွင့်ရတဲ့နေရာတွေရှိတယ်ဝင်ခွင့်မရတဲ့နေရာနောက်တိုက်ပွဲဖြစ်နေတဲ့အနေအထားမျိုးတွေရှိရတဲ့ကြောင့်မလို့ကျမတို့ ING တွေကအစိုးရလောက်ရှင်းရှင်းပြောရရင်တော့အစိုးရလောက်ကျမတို့ဒီ authority မရှိတဲ့အတွက်ကြောင့်မလို့ထိထိရောက်မကူညီနိုင်ပေါ့နော်။ဒါ ING အနေနဲ့ကတော့နိုင်ငံတော်လေးတွေတပိုင်းတပိုင်းလုပ်ပေးနေတယ်ဆိုတဲ့ဟာမျိုးပဲရှိတယ်။အစိုးရအနေနဲ့ဒီထက်ဒီသေးကြပြီးတော့ဟိုစစ်တမ်းလေးကောင်းကောင်းလေးနဲ့ management ကောင်းကောင်းလေးနဲ့ပို့ပြီးတော့ INGO တွေနဲ့ပေါင်းစည်းပြီးလုပ်မယ်ဆိုရင်တော့ဒီစစ်ဘေးအစ်ပြည်သူတွေအတွက်ပို့ပြီးတော့အကျိုးဖြစ်တော့ effective လည်းဖြစ်မယ်လို့ကျမကတော့ယူဆတယ်ပေါ့။သို့တော်ကြားလဲအစိုးရအဖွဲ့အစည်းတွေကိုကျမတို့ကဘာမှဟို authority ဘိုင်းအနေနဲ့လွှမ်းမိုးမှုလည်းမရှိဘူး။အဲ့တော့တချို့လိုနေတဲ့ဆိုတဲ့ဟာမျိုးလေးတွေမှာမရောက်နိုင်တဲ့ကျမတို့အနေနဲ့အလလမ်းမမီတဲ့ဟာမျိုးလေးတွေလည်းရှိပါတယ်။ဒါပေမဲ့ကျမတို့ရဲ့လုပ်ငန်းစွမ်းကဟိုရှင်းရှင်းပြောရလို့ရှိရင်အကန့်အသတ်ကြီးတဲ့ပေါင်းရှိပါတယ်။ပေါင်းရှိတဲ့ခါကျတော့လုတ်ပေးနိုင်တယ်၊ပြီးနေတယ်၊သို့တော်များလည်းမရောက်နိုင်တဲ့နေရာတွေရှိနေတဲ့အတွက်ကြောင့်အစိုးရအနေနဲ့ကတော့ဒီနယ်အစိုးရပေါ့ပို့ပြီးတော့ကျမတို့ ING ကိုအဖွဲ့အစည်းနဲ့ပူးပေါင်းပြီးတော့လုပ်ရင်တော့ပို့ပြီးတော့အကူအညီလေးတွေဖြစ်လာမယ်လို့ကျမအနေနဲ့ပြောလဲလာပေါ့တော့
လက်ရှိရခိုင်ပြည်နယ်အတွင်းစစ်ဘေးဒုက္ခသည်တွေအတွက်လူအပ်တဲ့စားနပ်ရိက္ခာအမိုးအခါနဲ့ဈေးမရည်ဆောင်ရှောက်မှုတွေကိုတော့ colorless အဖွဲ့လို brighter အဖွဲ့တွေနဲ့တခြားအရက်ဖက်အကူအညီပေးရအဖွဲ့အစည်းတွေဒေသခံတွေပူးပေါင်းပြီးအဓိကအကူအညီပေးနေကြတာဖြစ်ပါတယ်။စစ်ဘေးဒုက္ခသည်တွေအတွက်အခုလိုအကူအညီတွေအရေးကြီးတယ်လို့တစ်ချိန်တည်းမှာလည်းဒီဒုက္ခသည်တွေရဲ့ဘဝတွေရေရှည်ပြန်တဲ့ထူထောင်နိုင်ဖို့ကိုယ့်ရကိုယ့်ရမှာအေးအေးချမ်းချမ်းနဲ့လုံခြုံမှုရှိရှိနေနိုင်ဖို့အတွက်ကတော့လက်ရှိလက်နက်ကင်ပိပခါတွေရပ်တန့်မှာပဲဖြစ်လိမ့်မယ်လို့မမ်မီချိုကပြောပါတယ်။
အဲ့ကျမတို့လိုပရဟိတသမားတွေရဲ့အမြင်ကပြောရမယ်ဆိုလို့ရှိရင်နံပါတ်1ကငင်းငန်းဘိုးကတော့အရေးကြီးဆုံးအချက်ပေါ့နော်ဒေတာတစ်ခုကငင်းငန်းမှဒါနောက်ပြီးတော့ပြီးပါနဲ့ဖြစ်နေတဲ့တိုက်ပွဲလည်းမဟုတ်ဘူးဒီပြီးပွဲမှာကိုအချင်းချင်းဒါဖြစ်နေတဲ့တိုက်ပွဲပေါ့နော်နှစ်ဖက်စလုံးဟာမှန်တယ်မှားတယ်လို့ကျမအနေနဲ့ကတော့မပြောလို့ဘာလို့ဆိုတော့တိုက်ပွဲတစ်ခုဖြစ်ပြီဆိုတော့ညီစာပင်ကကျမတို့ပရဟိတသမားအမြင်နဲ့ပြောမယ်ဆိုရင်တော့ဒီတမတော်ဘာသာဆိုရင်လည်းဒါမိသားစုတွေရှိတယ်တစ်ဖက်ကအေးအေးမှာဆိုလို့ရှိရင်လည်းမိသားစုတွေရှိတယ်။ဒါပေမဲ့နှစ်ဖက်စလုံးတက်ပို့ပြီးတော့အရေးကြီးတာကတော့မိသားပင်ဖြစ်တဲ့ပြည်သူတွေကပို့ပြီးတော့အရေးကြီးတယ်လို့ကျမအနေနဲ့ကတော့ယူဆတယ်ပေါ့။အဲ့တော့ဒေသတွင်းတစ်ခုမှာငြိမ်းချမ်းဖို့ဆိုတာကတော့အရေးကြီးဆုံးအချက်ပေါ့နော်။ငြိမ်းချမ်းမှလည်းလက်ရှိကျမတို့ပြည်နယ်ခိုင်ပြည်နယ်အနေနဲ့တိုးတက်မယ်။အများကြီးအလုတ်ကိုင်းခွဲလန်းနေလည်းဖြစ်လာမှာ။အဲ့ဒါဆိုလက်ရှိကအရေးဆုံးပြောရတော့ရခိုင်ပြည်နယ်ဟာဆင်းရဲဆုံးပြည်နယ်တစ်ခုလို့ကျမတို့အနေနဲ့ကိုယူဆရဲတတ်မှတ်တယ်တကယ်လည်းဆင်းရဲနေပါတယ်လက်ရှိဒေတာတွင်းမှာငြင်းငြမ်းမှုရှိဘူးဘပေါင်းဆောင်ကထိုးနှက်မှုခံရတယ်တတူကြီးပြေပြေအနေထားရလည်းသူကဟိုတယန်စာသာတော့ပေါ်တယ်ဒါအကုန်သိကြတဲ့အတိုင်းပဲတစ်ခါကြီးကတယန်စာသာပေါ်တယ်သို့တော်ညာဒီတယန်စာသာရဲ့အကျိုးခံစား권ဟာဒေတာတွင်းမှာမငြင်းချမ်းတဲ့အတွက်ကြောင့်မလို့ပြည်သူတွေလည်းခံစား권မရှိဘူးအကျိုးမြတ်လည်းမရအောင်မရတဲ့အပြင်ဒီစစ်ဒုက္ခကြောင့်မလို့တို့ကပြေးလွှားသွားနေတာပြေးလွှားသွားရတဲ့အတွက်ကြောင့်မလို့လုံခြုံမှုဆိုတဲ့ဟာလည်းတို့မှာမရှိဘူး။အဲ့ဒါကြောင့်မလို့ငြင်းလေးဒီဒေသတွေမှာငြင်းပြမှုလိုအပ်တယ်လို့ကျမအနေနဲ့ကတော့ယူဆတယ်။ဒါကြောင့်မလို့နံပါတ်1အနေနဲ့လှုပ်ဆောင်မှုကဟိုစစ်ပွဲတွေအရင်ဆုံးရက်ဖို့ပေါ့။စစ်ပွဲတွေရက်ပြီးသွားမှငြင်းချမ်းမှုဆိုတာကလည်းဖြစ်လာမယ်ဒုတိယအဆင့်နဲ့။နောက်ဆုံးအဆင့်မှာကျမတို့ကတစ်ဆင့်ပြီးတစ်ဆင့် step by step အနေနဲ့ဒီကိုယ်တက်ဖို့ကိုကျမတို့အနေနဲ့ပေါ်ဆောင်နိုင်မှာဖြစ်တယ်ပေါ့နော်ကျမကတော့အဲဒါကြောင့်မလို့လောလောဆယ်စစ်ပွဲရက်ဖို့ကနံပါတ်1အရေးကြီးဆုံးလို့ကျမအနေနဲ့ကတော့ယူဆတယ်ပေါ့
လက်နက်ကင်စင်ပြီးမငြိမ်းတရွေ့ဒုက္ခတွေတွင်ကိုယ့်အိမ်ကိုပြန်ရဖို့ကလည်းအလန့်ဝင်းနေအောင်ပါကဒါကြောင့်ရခိုင်ဒေသအပါဝင်မြန်မာနိုင်ငံအတွင်းကလက်နက်ကင်ပြိပခါတွေအမြင်ဆုံးချုပ်ငြိမ်းနိုင်အောင်အားလုံးကဝမ်းဝမ်းကြိုးပမ်းကြရမှာဖြစ်တဲ့ဆရာကျင်ပြရင်းနဲ့ပဲဒီသတင်းနဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်ကျမပြန်ပြီးသေးပါရှင
်ဂရုပ
တ်တူတာဇွန်လင်အမေရိကန်တခွင်အစီအစဉ်မှာပြည်သူခွင့်ရလှရှာမှုခေါင်းဆောင်တဦးလည်းဖြစ်အောက်လွတ်တော်အမတ်တဦးလည်းဖြစ်တဲ့ဂျွန်လူးဝစ်အကြောင်းတင်ပြပေးရမယ်။ပန်ခရီးယားကင်ဆာနဲ့မကြသေးခင်ကကွယ်လွန်ခဲ့တဲ့ဂျွန်လူးဝစ်ဟာပြည်သူခွင့်ရလှရှာမှုခေါင်းဆောင်တွေနဲ့နောက်ဆုံးအသက်ရှင်ကျင်းသူလည်းဖြစ်ပါတယ်။ကျွန်တော်အောင်ကတင်ပြပေးထားပါရခင်ဗျာ။ဒီလိုခင်ရလှရှာမှုခေါင်းဆောင်တဦးလည်းဖြစ်ပြီးတော့ဒီလှရှာမှုရဲ့ရဲရင်နဲ့ချင်းတဲ့တဦးအဖြစ်အတိအမှတ်ပြုခံရသူကတော့ American အလွတ်တော်အမတ် John Lewis ပါ1965ခုနှစ်ကအသားရောင်ခွဲခြားမှုစံကြီးရေးလှရှာမှုတွေမှာသူဟာဥဆောင်ပါဝင်ခဲ့ပြီးရဲရဲရဲ့ရိတ်နှက်တာကိုခံခဲ့ရသူဟာသူဟာ American အလွတ်တော်အမတ်တဦးအဖြစ်နှစ်ပေါင်းတော်ကြာတောင်းလွန်ထမ်းဆောင်ခဲ့ပြီးတဲ့နောက်အသက်80အရွယ်မှာကွယ်လွန်ခဲ့ပါတယ်2019ခုနှစ်ကွန်ဆွန်ဒါနီဒီဇင်ဘာလနောက်ပိုင်းမှာပန်ခရီးယားကင်ဆာဝေဒနာခံစားနေရကြောင်းမစ္စတာလူးဝစ်ကကြေညာခဲ့ပါတယ်။အခုလိုအနေအထားမျိုးတစ်ခါမှမကြုံမှုသေးဘူးလို့လည်းသူကပြောပါတယ်။လွှတ်တော်ကိုကြီးစိုးထားတဲ့ပါတီကြီးနှစ်အလုံးကအတိအမှတ်ပြုထားခြင်းခံရသူဖြစ်တယ်လို့ဂျော်ဂျီယာပြည်နယ်ဒီမိုကရက်တစ်ဦးရဲ့ခေတ်အဆုံးသတ်သွားတာလည်းဖြစ်ပါတယ်။ဂျွန်လူးဝစ်ဟာအဓိကပြည်သူ့ခွင့်ရလှရှာမှုခေါင်းဆောင်6ဦးတွေကအသက်အငယ်ဆုံးဖြစ်ပြီးနောက်ဆုံးအသက်ရှင်ကျန်ရခဲ့သူဖြစ်ပါတယ်။အသားရောင်ခွဲခြားမှုတောင်းဆိုလှရှာမှုရဲ့ခေါင်းဆောင်ဒေါက်တာမာတင်လူသာကင်းဂျူနီယာဦးဆောင်တဲ့အဖွဲ့မှာပါဝင်ခဲ့တဲ့မစ္စတာလူးဝစ်ဟာသွေးဆုံးတဲ့တင်းငွေလိုလူတီများတဲ့အလဘားမာပြည်နယ်ဆယ်မန်မြို့ကအက်မန်ပက်တက်စ်တရားပေါ်ဖြတ်ပြီးတော့ချီတက်တာမှာဇနပြသူ6လောက်ကိုဦးဆောင်ခဲ့သူအဖြစ်လူတီများပါတယ်။ဒီရဲရရှိကဆနပြသူတွေလူစုခွဲဖို့နဲ့အဲ့နောက်ရိုက်နှက်ဖြုတ်ခွဲခံခဲ့ရတာပါအသက်25နှစ်အရွယ်ဂျွန်လူးဝစ်ဟာရဲရဲရိုက်နှက်တာကိုခံရတာကြောင့်ဥကောင်းကွန်အကွဲပြီးတော့အဲ့လိုရိတ်နဲ့ခံရတဲ့ပုံရိပ်တွေကိုရုပ်မြင်သံကြားကနေပြသတဲ့အခါမှာအမေရိကန်တနင်္ဂနွေလုံးတောင်ပိုင်းပြည်နယ်ကအသားရောင်ခွဲခြားဖိနှိပ်မှုတွေကိုအာရုံစိုက်ခဲ့ကြပါတယ်။အဲ့နောက်ရက်သိမ့်မကြခင်မှာပဲသမရလင်ဒန်ဂျွန်ဆင်ကအသားရောင်မခွဲခြားပဲမဲပေးပိုင်ခွင့်ဥပဒေကိုလွှတ်တော်ကအတည်ပြုဖို့တိုက်တွန်းဖိအားပေးခဲ့ပြီးအဲ့နှစ်နောက်ပိုင်းမှာပဲလက်မှတ်ရေးထိုးအတည်ပြုနိုင်ခဲ့ပါတယ်။ဒီဥပဒေတည်းအရလူမဲတွေမဲပေးခွင့်ပိတ်ပင်ထားတာကိုအဆုံးသတ်လိုက်တာပါ။အခုလို့ခွင့်ရရဖို့အတွက်ဒေါက်တာမာတင်လူသာကင်းနဲ့ခေါင်းဆောင်တွေဟာတစ်မျိုးပြီးတစ်မျိုးလှည့်လည်စီယုံဟောပြောခဲ့ကြတာပ
ါ Today when you walk arm in arm across this bridge no one would beat us no one would turn us and call us names
အခုခါမှာဒီစကားပေါ်ဖျက်ဆောက်တဲ့အခါဘယ်သူကမှကိုယ့်ကိုယ်လာရိုက်နှက်မှာမဟုတ်ပါဘူးဘယ်သူကမှလည်းစေရေးတိုင်းထွာမှာမဟုတ်ပါဘူးမဲပွေခွင့်ဆိုတာအတွက်လည်းဘယ်သူကမှအသက်စည်သေးစရာမလိုတော့ပါဘူးတမိုင်းကတက်တည်ပြပြီးပါပြီ1965ခုနှစ်မလ9ရက်နေ့မှာကျွန်တော်တို့ချစ်တဲ့အမေရိကအတွက်အသက်စည်ဖို့အစနစ်ဖြစ်နေခဲ့တဲ့ဆိုတာကိုအတိတ်သမိုင်းကအမြဲတမ်းပြီးနေပါတယ်လို့ဆိုပြီးတော့ဒီတိုးတက်လာတဲ့ဒီကနေ့ခေတ်အနေအထားကိုမစ္စတာလူးဝစ်ကရှင်းပြသွားတာပါ1963ခုနှစ်တုန်းကလူနှစ်သိန်းကျော်တက်ရောက်ခဲ့တဲ့ဝါရှင်တန် DC ကဆန္ဒပြပွဲမှာလဲမစ္စတာလူးဝစ်ဦးဆောင်ပါဝင်ခဲ့ပါတယ်ဒေါက်တာမာတင်လူသာကင်းရဲ့နာမည်ကျော်I have a dream ဆိုတဲ့မင်္ဂလာပြောခင်မှာသူဟာလူလူကိုဟောပြောခဲ့ပါသေးတယ်
။ We march today for jobs and freedom. But we have nothing to be proud of.
အလောက်ကန်ခွင်လန်းတဲ့လွတ်လပ်မှုအတွက်ကြီးတဲ့တောင်းဆိုနေတာပါ။ဒါပေမဲ့လည်းဂုဏ်ယူစရာမရှိပါဘူး။ဒုက္ခလစာအ ਨੇ ချင်းသာရတဲ့လူတွေလုံးဝမရတဲ့လူတွေတိတ်နဲ့ချီကြီးနေရမှာကျွန်တော်တို့နဲ့အတူရှိမနေခဲ့ကြပါဘူး။ဒီခံပြီးစောင့်မဆိုတဲ့လူတွေကိုလည်းပြောချင်ပါတယ်။ကျွန်တော်တို့ဆက်တန်းကြီးမခံနိုင်တော့ပါဘူးကျွန်တော်ရဲ့လွတ်လပ်မှုကိုနည်းနည်းစီမလိုချင်ပါဘူးအခုချက်ချင်းအားလုံးလိုချင်ပါတယ်လို့ဂျွန်လူးဝစ်ကပြောသွားတာပါအခုလိုဇွန်နေဘဲနဲ့တောင်းဆိုလှရှာမှုတွေကြောင့်ခွဲခြားဖိနှိပ်မှုတွေရှိနေတဲ့တောင်ပိုင်းပြည်နယ်ကိုအစိမ့်စိမ့်အမောမောဖြစ်အောင်လုပ်ပြီးတော့ဖျားသခင်နဲ့ဒီမိုကရေစီပုံရိပ်တစ်ခုရဲ့အဖြစ်အသွင်ပြောင်းပြန်ဆိုပြီးတော့သူကပြောဆိုခဲ့ပါတယ်အဲ့ဒီတော့အတွေ့အကြုံကိုသူကအခုလိုပြန်ပြောပြပါတယ
် I stood up I went straight to the podium I looked to my right and I saw hundreds and thousands of young men
မတထရပြီးတော့စကားပြောစင်မြင့်စီကိုတွားလိုက်ပါတယ်ကျွန်တော်ရဲ့ညာဘက်မှာတော့ဒီတောင်ပိုင်းပြည်နယ်မှာဒန်းလူညီများအခွင့်အရေးရအောင်ကြိုးပမ်းခဲ့တဲ့လူငယ်လူရွယ်တွေရာနဲ့ချီပြီးတော့တွေ့ရပါတယ်ဘယ်ဘက်ကိုကြည့်လိုက်တဲ့အခါမှာလဲတစ်ပင်နေဘောကနေတက်ကြည့်နေတဲ့လူတွေကိုတွေ့ရပါတယ်ပြီးတော့ရှေ့တဲ့ကိုကြည့်လိုက်တဲ့အခါမှာတော့ကျွန်တော်သိလိုက်ပါပြီကျွန်တော်အကောင်းဆုံးလုပ်ဖို့လိုအပ်နေပြီးတော့အကောင့်ထဲပေါ်ရမယ်ဆိုတဲ့တနိဋ္ဌာန်ချမှတ်နိုင်လိုက်ပါတယ်အတက်နိုင်ဆုံးပြည့်စက်သွားမယ်ဆိုပြီးတော့လေကိုဘသာအထက်ထက်အခါကပြောနေမိပါတယ်လို့ဂျွန်လူးဝစ်ကပြောသွားတာပါအမေရိကန်ပြည်ထောင်စုမှာတားရောင်ခွဲခြားမှုကအရင်နှုန်းကလောက်ထင်းထင်းပေါ်ပေါ်ရှိနေပေမဲ့လေယနေ့အချိန်ထိတော့ဆက်တော်ရှိနေသေးပဲဆိုပြီးတော့သုံးသက်သူတွေကထောက်ပြကြပါတယ်မကြသေးခင်လပိုင်းကြီးအတွင်းတုန်းကလည်းလူမဲအမျိုးသားတဦးကိုလူလူရဲရရှိတွေကဖမ်းဆီးရင်တည်ဆုံးသွားတဲ့အဖြစ်မျိုးဟာတမိုင်းကအကြီးတန်းဖြစ်ရတဲ့ကိုမေ့ဖြောက်လို့မရအောင်3ပေးနေတယ်လို့လည်းဖြစ်နေတာပ
ါ We have made some progress. We come a distance. But we still have a distance.
တိုးတက်မှုတွေရှိခဲ့ပါတယ်။လှုပ်ခဲတာတွေရှိတယ်လို့ဆက်ပြီးတော့လောက်အမာတွေလည်းရှိနေပါတယ်။အခွင့်အလမ်းနဲ့လွတ်လပ်မှုအတွက်ခရီးရှည်ဆက်ချီတက်ရမှာပါ။အနည်း90လောက်ကျပြီးတဲ့အထိရာထောင်မကတန်းနဲ့ချီတဲ့ကျွန်တော်တို့သွေးချင်းသားချင်းတွေအလုလက်မဲ့ဖြစ်နေပါတယ်ဆိုပြီးတော့သူကထောက်ပြသွားတာပါ1982ခုနှစ်မှာတော့ဂျော်ဂျီယာပြည်နယ်အက်တလန်တာမြို့အုပ်ချုပ်ရေးကောင်စီအဖွဲ့ဝင်ဖြစ်သူဟာရွေးချယ်ခံရပြီးနိုင်ငံရေးအုပ်ချုပ်မှုဘက်မှထဲထဲဝင်ဝင်ပါဝင်လာခဲ့ပါတယ်။1986ခုနှစ်မှာတော့ဒီမိုကရက်လူနည်းစုအောက်လွှတ်တော်အမတ်ဖြစ်လာခဲ့ပါတယ်။2006ခုနှစ်မှာတော့ဒီမိုကရက်တွေဟာအောက်လွှတ်တော်မှာအင်အားကောင်းလာပြီးတော့သူဟာပါတီညီညွတ်ရေးနောက်ွယ်ကနေဦးဆောင်ကြိုးပမ်းသူတူဖြစ်လာပါတယ်
။ Our nation is in need of healing. A presidential commission is an important and needed step.toward building a bridge
ကျွန်တော်နိုင်ငံမှာစီမံကွေရမှုတွေအဆုံးသတ်ပြီးတော့ပြန်လည်တည်မြဲဖို့လိုအပ်နေပါတယ်။တမရရဲ့ဥဆောင်တဲ့ကော်မရှင်တရဟာအရေးကြီးပြီးတော့လူမျိုးရေးအပေါ်အခြေခံတဲ့စီမံကွေရမှုတွေကိုပေါင်းကူးပေးဖို့လိုအပ်နေပါတယ်။မတူကွဲပြားတဲ့လူမျိုးစုတွေကြားတွေ့ဆုံဆွေးနွေးအဖြစ်ရှာကြမယ်။နိုင်ငံလုံးဆိုင်ရာညီလာခံတရကျင်းပပေးဖို့တမရကိုတောင်းဆိုပါတယ်လို့ Mr. Lewis ကပြောသွားတာပါ။လွတ်တော်အမတ်တန်းတစ်ချောင်းမှာလည်းသူကအခြေခံလူရင်းစားတွေဘက်ကနေရက်တီးပြီးဥပဒေပြေကြိုးပမ်းခဲ့ပါတယ်။သူကွယ်လွန်သွားတဲ့အခါမှာတော့နောက်ဆုံးအကြိမ်အနေနဲ့အဲလဘားမားပြည်နယ်ဆယ်မာမြို့ကအက်ဒမန်ဖတက်စ်တံတားပေါ်မှာသူ့ရဲ့ရုပ်အလောင်းကိုဖျက်ဆီးပြီးတော့ဂုံပြူတည်ဆောင်ခဲ့ပါတယ်။အဲဒီနောက်မှာတော့ဝါရှင်တန်ဒီစီကပင်မလွတ်တော်အဆောက်အဦကြီးစီတည်ဆောင်ပြီးတော့ဂုံပြူကြပါတယ်။နောက်ဆုံးမှာတော့ဂျော်ဂျီယာပြည်နယ်အက်တလန်တာမြို့မှာသူ့ရဲ့ရုပ်အလောင်းကိုမြုပ်နှံပြုခဲ့ပါတယ်ခင်ဗျာ။
အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျမခင်မျိုးသက်ပါ။ကမ္ဘာတစ်လွှာကူးစက်ပြန့်နှံ့နေတဲ့ COVID-19 ရောဂါအတွက်ထိရောက်တဲ့ကုသစေရေကာကွယ်ရှိတွေထုတ်နိုင်ဖို့စူးစမ်းနေတာဘယ်အချိန်နဲ့ရောက်နေပါပြီလဲ။ယူတာပြည်နယ်ဘရီကန်နမ်တက္ကသိုလ်ကအနုစည်းဝါပေးတာဘွဲ့လွန်ကျောင်းသူမတ်ခင်စာဝန်ကြီးကိုရင်းနှံပြီးသင်ပြပေးပါမယ်။
ဒီမှာဆိုရင်တော့နောက်ဆုံးသိတဲ့ဟာက dexamethasone ဆိုတာသူအယောင်ကျစီပေါ့နော်အယောင်ကျစီကိုဒီ emergency use authorization ဆိုတဲ့ဟာပေးထားတယ်ပေါ့နော်အဲ့ဒါကသူပြည်ထောင်ယောဂသမားတွေကိုသုတ်ရောင်တဲ့ဟာကိုတတ်ပါစေအောင်လို့ဆိုတာအဲ့ဒီဟာကိုချပြီးအယောင်ချပြီးရဲ့ဆိုတဲ့ဟာပေါ့နော်အဲ့ဒီဟာကုသဆေးနေရာမှာနောက်ဆုံးအသိလောက်ထားရှိပါတယ်ကာကွယ်ဆေးဟာဆိုလို့ရှိရင်တော့ Johnson & Johnson တို့ US အခြေစိုက်ကုမ္ပဏီကြီး9ခုပေါ့နော်ဒီ9ခုမှာသူတို့ကာကွယ်ဆေးအနေနဲ့ထုတ်နေတယ်ဆိုတဲ့ဟာကိုအဲ့ဒါကိုပြန်ဆုတ်ထားပါတယ
် American နိုင်ငံမှာဒီဆေးရုံတွေတော်တော်များများမှာ Remdesivir ဆိုတဲ့ဆေးကိုပေါ့နော်တော်တော်များများလည်းတုံးကြတယ်ဒါပေမဲ့ဒီအရေးပေါ်လူနာအတွက်ပဲပေးတုံးသေးတယ်ပေါ့နော်ဆိုတော့ဒီ Remdesivir ဆေးအကြောင်းနည်းနည်းပြောပြပေးပါ
သူကစပြီးတော့ထုတ်တာကတော့ Ebola virus အတွက်ကိုထုတ်တာပေါ့နော်ဒါပေမဲ့သူအဲ့ဒီအတွက်ကိုအသုံးမပြုလိုက်ရအောင်သူကအကျိုးသိပ်မထူးကြပါဘူးအခုဒီနောက်ပိုင်းဒီ COVID-19 နဲ့အတွက်ကြားတဲ့ခါကျတော့မှသူအကျိုးထူးတယ်ဆိုတာလေးဟာတွေ့တယ်တွေ့တယ်ဆိုတဲ့ခါကျတော့သူတို့အဲ့မှာစပြီးတော့သုံးကြတယ်ပေါ့နော်သူ့ကိုကြတော့ဒီ virus ကိုခုခံပေးတယ် virus ကိုဓာတ်လိုက်တိုက်ထုတ်ပေးတယ်ပေါ့နော် virus ကိုဓာတ်လိုက်တိုက်ထုတ်ပေးတော့ antiviral လို့ခေါ်တယ်သူကခုနကဒီ dexamethasone နဲ့ရှင်းမယ်ဆိုလို့ရှင်ဟိုကကြ virus ကိုထိရမှာမဟုတ်ဘူးဟိုကကြဒီ virus ကြောင့်ဖြစ်လာတဲ့အကျိုးဆက်ရောင်တဲ့ဟာတွေပေါ့နော် inflammation ရတယ်ဆိုတဲ့ရင်းထန်အဆုတ်ရောင်ဆိုတဲ့ဟာမျိုးတွေကိုထပ်ပြီးတော့မဖြစ်အောင်သူကထိန်းပေးတာဒီဘက်ဒီ remdesivir ကကြတော့သူက virus ကိုထပ်ပြီးတော့ပွာလို့မရအောင်သူကပိတ်ပေးတယ်နောက်ခုကတားကြက်လုပ်တဲ့အခြေအနေမတူဘူ
းဆရာဒီ remdesivir ဆေးကိုသုံးလို့ရှင့် ချိန်တိုတိုတွင်းမှာလူနာတွေပြန်ပြီးထူထောင်အောင်ဖြစ်တယ်လို့ပြောတာအဲဘာကြောင့်များဒီလိုမျိုးဖြစ်တာလဲနည်းနည်းရှင်းပြပေးပါလား
လူနာကဒီ random city မှာပေးရတယ်ပေးရတယ်နှစ်ခုရှင်းလိုက်မယ်ဆိုရင်မပေးတဲ့လူကသူကအချိန်ဥမာ15ရက်ကြာမယ်ပေါ့နော်15ရက်ကြာမယ်ဒီပေးတဲ့လူကကြာတော့17ရက်ကြာမယ်ဆိုတော့အဲ့လိုအချိန်တိုတိုနဲ့ true random ပြန်ဖြစ်တယ်ဆိုတော့သူကဒီဆေးကလူရဲ့ဆဲတွေထဲမှာဝင်နေပြီးတော့ပွားနေတဲ့ virus ကိုသူကမပွားအောင်လို့သူကဝင်ပြီးပိတ်ပြီးလိုက်တယ်ပေါ့အဲ့ဒီတော့ကြောင့်မို့ဟိုရှိနေတဲ့ virus တွေကသူကလည်းသူအချိန်တိုင်းကသူ့တပ်တန်းတစ်ခုရောက်သွားပြီးရခါကျရင်ပေးသွားတယ်ပေးသွားပြီးရခါကျရင်ကြံတဲ့ဟာထပ်ပြီးမျိုးဆက်ပွားလို့မရတော့ဘူးဆိုတော့အဲ့ဒီမှာသူကပြန်ပြီးအနလန်ပြန်ထလာတာပ
ါဆိုတော့ remdesivir ကိုအခုလည်းဒီရောဂါအတွက်ဆက်ပြီးတုံးနေတော့မယ်လား
ပုံနေတော့မယ် remdesivir က first line အနေနဲ့ပုံနေတာလို့မျိုးဖြစ်သွားတယ်သူကဒီ covid နဲ့ရောက်ရောက်ချင်းလူတွေမှာဆိုလို့ရှိရင်သူတို့အကျော်နဲ့ထိုးသွင်းတာပေါ့နော်အကျော်ထိုးတာ standard care အနေအမှာတခြားဆေးရုံမသုံးတော့ remdesivir ကိုသူကပုံလိုက်တယ်ဟိုတိုင်းဆမ်မီတဲ့ဆုံးကကြာတော့ရောဂါပြင်းထန်တဲ့သမားတွေကိုကြာတော့တအားကြီးဟိုအဆုတ်တွေအရန်ရောင်နေတယ်ဗာညာဆွဲခါကျရင်အဲ့ခါကျရင်သူတို့ထည့်ပြီးတော့ပုံနေတယ
်ဆိုတော့အခု COVID-19 နဲ့ပတ်သက်တဲ့စီးရီးကမှဒီ dexamethasone ဆုံးကို Britain ကသိပ္ပံပညာရှင်များသူဒီဟာတုံးတာအချိုးရှိတယ်လို့သူတို့စပြီးပြောပါတယ် dexamethasone က COVID-19 ဒီရောဂါ virus အတွက်ဘယ်လိုများသူအလုပ်လုပ်လဲနည်းနည်းရှင်းပြပေးပါ
ဟုတ်ကဲ့ပါသူကအဲ့ dexamethasone ကပုံမှန်တိုင်းပြောရမယ်ဆိုလို့ရှိရင်သူကအဲ့လိုအဆင့်အညစ်ရောင်လေးပါးနာသမားတို့ကင်ဆာရောဂါအချို့အဲ့လိုမျိုးပေါ့ပြင်းထန်တဲ့ကင်ဆာရောဂါသမားတွေအရန်နာကျင်နေဆိုတဲ့ဟာမျိုးတွေမှာအနာသက်ပါအောင်လို့ဟိုပေးတယ်ဆိုတဲ့သဘောမျိုးပဲပေးကြတယ်တချို့ဓာတ်မတည့်တဲ့ allergy အရန်ပြင်းတဲ့ဟာမျိုးတွေဆိုလို့ရှိရင်လည်းသူတို့အဲ့ဒီ dexamethasone ပေးတယ်ပေါ့နော်နော် TV အစောက်ရအောင်အဲ့လိုမျိုးဟာမျိုးတွေမှာဆိုလို့ရှိရင်လည်းအန်တီဘိုင်းတစ်နဲ့တွဲပေးတယ်ဆိုတဲ့ဟာမျိုးတွေတော့ရှိတယ်။ဒါပေမဲ့အဓိကလှုပ်ဆောင်တဲ့ဟာကအယောင်ကျတဲ့ဟာပဲ။သူကဒီ COVID ကိုကာကွယ်တာတို့ဘာလို့လဲလုပ်လို့မရဘူး။ဒီသူမျိုးကတောက်ထားတယ်ဆိုတဲ့ဟာမျိုးလည်းလုပ်လို့မရဘူး။သူတို့အမျိုးနိုင်ငံမှာဆိုလို့ရှိရင်သူကဟို Prednisolone ဆိုတဲ့ဟာမျိုးလူတွေကြားဖို့မယ်နေတူတယ်။သူကဒီ steroid သဘောမျိုးပဲ။နော် Prednisolone နဲ့မတိုးတော့တဲ့လူတွေဆိုလို့ရှိရင် dexamethasone ပေးကြတဲ့ဟာရှိတယ်။ဆက်ခါကျတော့သူကပြင်းတဲ့အရောင်ကြစေစတီရိုက်ပါစေနော်ဆိုတော့အခါကျတော့ဒီတိုင်းအလကားနဲ့အလကားတော့မသုံးသင့်ဘူးနော်ကြိုတင်ကာကွယ်လေဆိုတဲ့ပုံစံမျိုးနဲ့သုံးမယ်ဆိုတာမျိုးကတော့မဖြစ်သင့်ဘူးပေါ့နော်ကိုဗစ်မှာသုံးတယ်ဆိုတဲ့ဟာလည်းအဓိကဆိုတော့ virus ကိုကာကွယ်ဖို့တော့မဟုတ်ဘူး virus ကိုတိုက်ထုတ်ဖို့တော့လည်းမဟုတ်ဘူး virus ကြောင့်ဖြစ်နေရတဲ့လူတွေအနာသက်သာလို့သက်သာညာအဆုတ်ရောင်တဲ့ဟာတွေအရောင်ကြလို့ကြတယ်အဲ့လိုမျိုးနဲ့ပြီးပြီးတော့ထောက်ပြပေးတဲ့သဘောမျိုးပဲ
ဒီမတန်ငင်တော့ကကျပြာယောဂအတွက်ပေးတဲ့ဒီ hydroxychloroquine ရှေးတွေကို testing တွေလုပ်တယ်ပေါ့နော်ဆိုတော့အဲ့အခြေအနေလေးနည်းနည်းပြပြပေးပါအခုတော့ဒါဆက်ပြီးတော့ဆန်းတုံးမယ်လား
ဂျူက15ရက်နေ့အဲထုတ်ပြန်တဲ့အရာတော့ဒီ hydroxychloroquine ကိုသုံးတဲ့လူ group နဲ့မသုံးတဲ့ group နဲ့နှစ်ခုရှင်တဲ့ဟာမှာအကျိုးသေးတာထူးခြားတယ်ဆိုတဲ့ဟာမရှိဘူးဆိုပြီးတော့သူကသူ့ကိုအသုံးပြုတဲ့ဟာပြန်ပြီးရုပ်ထားတယ်ဆိုပြီးတော့သူတို့ပြောထားတယ်အကျိုးထူးလို့ထူးများဆိုပြီး hydroxychloroquine နဲ့စပြီးတော့ဆန်းသက်ကြည့်တယ်။ result တွေပြန်ရတဲ့အရာမှာဆိုလို့ရှိရင်တိုက်ပြီးထူးခြားမှုတိုက်မရှိဘူးဆိုပြီးတော့သုံးတဲ့ဟာကိုခဏပြန်ပြီးပြတ်ထားတ
ာ။ဒီကဆံဝန်ကြီးကပြောနေကြတော့ COVID-19 အတွက်ဆေးရဆိုလို့ရှိရင်ဒီနှစ် 2020 နှစ်ကုန်လုံးမှာရမယ်လို့ပြောတယ်။တချို့ကလည်းဒီလောက်မြန်မြန်ကြီးမရနိုင်ဘူးပေါ့နော်။ဘာကြောင့်ကြာလဲဘလောက်လောက်ကြာနိုင်လဲနည်းနည်းပြောပြပေးပါ
ပါလို့လဲဆိုတော့ဒီ normal FDA ရဲ့ clinical trial process ကသူကကြာတယ်။ဘာလို့လဲဆိုတော့သူရဲ့ဒီအစစ်အစစ်ပေါ့နော် phase 1 phase 2 phase 3ဆိုပြီးတော့သုံးသင့်အဲ့လိုမျိုးခွဲပြီးတော့စစ်ကြတယ်။စစ်ပြီးတဲ့အခါကျလို့ရှိရင်လူတွေရဲ့သူနလန်ပြန်ထပြီးသားလို့ရှိရင်တော့ဘယ်လောက်ထိအကျိုးထူးရဲ့ဆိုတဲ့ဟာလေး။အဲ့ဒါတွေကိုတိုင်းပြီးတော့သူကပြန်ပြီးတော့လူရဲ့အရေတော့လဲ phase 1ဆိုလို့ရှိရင်10ခန်းနဲ့ phase 2ဆိုလို့ရှိရင်10ခန်းနဲ့ phase 3ဆိုလို့ရှိရင်1000ခန်းနဲ့ဆိုတဲ့ဟာမှာသူကအဲ့လို3000 4000 5000 6000အဲ့လိုမျိုးလူအုပ်ကိုသူတော့ရတဲ့အတွက်ကြောင့်မလို့လူရဲ့ဒီ racial background သူရဲ့နောက်ခံဘာ complication ရှိတယ်နောက်ခံရောဂါရာဇဝင်တွေကြောင်းအောင်လည်းခါပြန်ပြီးတော့ sit down ပြရအဲ့တော့အဲ့ဒါတွေကိုလောရတဲ့အတွက်ကြောင့်မလို့အချိန်ရတော့ပုံမှန်တိုင်းဆိုရင်ကြာတယ်ကြာတာစပြီးတော့ဆေးအစ်စ်တစ်ခုပေါ်လာနေပြီးတော့နောက်ဆုံး phase 3 ပြီးတဲ့အထိဆိုလို့ရှိရင်9နှစ်လောက်ကတော့အနေတော့ကြာတယ်ဒါဆေးအစ်စ်ကိုကျွမ်းပြောတာပေါ့နော်ဒါပေမဲ့အခုဒီမှာလူတွေရတယ်ဖြစ်တာရအများကြီးတော့ဆိုတော့စားရတဲ့ဟာလည်းကြောင်းနေနဲ့တည့်လာတယ်ပေါ့နော်စားရတဲ့တစ်ချိန်တည်းမှာပဲလူအများကြီးကိုစားနိုင်တယ်ဆိုတဲ့ဟာတွေဖြစ်လာတယ်ဆက်ခါကျတော့တကယ်တမ်းသူတို့အမှပြောဆောင်ကြီးပြောတယ်ဒီစစ်ကောင်တော့လို့ရောက်နိုင်တယ်ဆိုတဲ့ဟာတော့ညှော်လင်းလာညှော်လင်းလို့ရတယ်ဒါပေမဲ့ဟိုဒါသူအချိန်တိုင်းတာတခုကတော့ပြည့်ရတယ်ဆေးကိုတော့လုံးလုံးတဲ့အချိန်ကတော့ နောက်ဒီယောဂဖြစ်နေလူတွေတတ်တာတဲ့ဟာကိုပြန်ပြီးတော့ချိန်ရတယ်ဆိုတဲ့အခါကျတော့ကျွန်မကိုယ်ပိုင်အမြင်နဲ့ပြောတာတော့ရမလားမရမလားဆိုတော့ဒါကျွန်မတို့ပိုင်ကလည်းမပြေချဘူးပေါ့
မခင်စားဝင်းပြည့်ပြောကြခြင်းလည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျန်သားလိုက်ပါရစေနောက်တစ်ပတ်မှာဆက်ကြည့်ကြပါဦး
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ American နိုင်ငံသားဝင်ကြီး Mike Pompeo က Iowa ပြည်နယ်မှာမကြသေးခင်ကဘာသာရေးလွတ်လပ်ခွင့်ကြောင်းပြောကြတာမှာဘာသာရေးလွတ်လပ်ခွင့်ဟာကျွန်ုပ်တို့ရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာဖော်ပြထားတဲ့ပထမဆုံးလွတ်လပ်ခွင့်ကြီးဖြစ်တယ်လို့ပြောကြလိုက်ပြီးကျွန်တော်တို့အစိုးရကလမ်းပြပေးနေတဲ့အဲ့ဒီမွေးရပါအခွင့်အရေးကိုအထူးလေးစားပါတယ်လို့ပြောပါတယ်။နိုင်ငံများပြားမှာဘာသာရေးရလွတ်လပ်ခွင့်ဟာချိတ်ချောက်ခံရတာပါဝင်ကြီးပုံပေယောကပဲကဘာတပွင့်လူ9ဦးမှာ4ဦးကဒီဘာသာရေးလွတ်လပ်ခွင့်အခြေဝါမခံစားကြရဘူးလို့ပြောပါတယ်မိမိတို့ရဲ့ယုံကြည်ချက်ကိုလွတ်လပ်စွာသုံးချလူတွေရဲ့ဘဝတွေတိုးတက်လာစေဖို့အတွက်အမေရိကန်ပြည်ထောင်စုဟာအဲ့ဒီအခြေခံအခွင့်အရေးတွေချိုးဖောက်တဲ့နိုင်ငံတွေကိုဖော်ထုတ်ပြောဆိုနေတာပါဝင်နီလန်ပေါင်းစုံကိုအသုံးပြနေပါတယ်ဝင်ကြီးပုံပေယောက
You call that China's war on faith it's mass detention of Uyghurs it'sGodless decisions to
report. ဒီနိုင်ငံဟာသက်ဝင်ယုံကြည်ကမ်းရှာမှုပေါ်စစ်စင်ရေးလုပ်နေတယ်လို့ကျွန်တော်တို့ကြေကြေလောင်လောင်ပြောထားပါတယ်။ဝီဂါလူမျိုးတွေကိုအစုလိုက်ဖန်ဆီးထိန်းသိမ်းနေတာပဲ။ခရစ်စတန်ဖျားเจ้าတွေမှာပြည်ညတ်တော်ဆယ်ပါဖော်ပြထားတာကိုအထွေထွေတွေ့မှုရှိရဲ့ဇကားတွေနဲ့အစားထုတ်ဖို့ဖျားတရားမဲ့ဆုံးဖြတ်နေတာတွေကိုအများသိအောင်ထုတ်ဖော်ပြောဆိုခဲ့ပါတယ်လို့ပြောသွားတာပါ။လွန်ခဲ့တဲ့နှစ်နှစ်အတွင်းမှာအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအနေနဲ့ဘာသာရေးလွတ်လပ်ခွင့်မြင့်တင်ပေးဖို့ဝန်ကြီးဆင်ဘာသာရေးဆွေးနွေးပွဲနှစ်ခုကျင်းပပေးခဲ့ပါတယ်။အဲဒီမှာဘာသာရေးလွတ်လပ်ခွင့်ရဲ့အခြေခံအခွင့်အရေးတွေကိုကာကွယ်ပေးဖို့မျှော်မှန်းချက်နဲ့ကမ္ဘာတစ်ဝှမ်းကနိုင်ငံခေါင်းဆောင်တွေနဲ့ဘာသာရေးခေါင်းဆောင်တွေစုဝေးတက်ရောက်ခဲ့ကြပါတယ်။အမေရိကန်နိုင်ငံအနေနဲ့ကမ္ဘာတစ်ဝှမ်းကပြည်သူရဲ့အခြေခံလွတ်လပ်မှုတွေကိုကာကွယ်ပေးဖို့အလေးနဲ့တန်တိချန်ချထားပါတယ်။ဝန်ကြီးကွန်ပီယိုကပဲဒီတန်တိချန်ကနိုင်ငံကိုတည်ဆောင်ခဲ့ကြတဲ့ပြည်သူ့ကာကြီးတွေရဲ့ဂုဏ်ယူခဲ့တဲ့သမိုင်းမှလည်းဖြစ်တယ်သူတို့အနေနဲ့လွတ်လပ်ရေးကြီးညာစာတမ်းနဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာပါတဲ့တရားခွဲထုတ်လို့မရတဲ့မွေးရပါသက်သက်မှုမဲ့ရပ်ပိုင်ခွင့်တွေကိုအမေရိကန်ပြည်သူတွေအတွက်အာမခံနိုင်မဲ့တန်လိမ့်ချန်အပေါ်မှာအမေရိကန်နိုင်ငံကိုထူထောင်ခဲ့တာပါလို့ဆက်ပြောခဲ့ပါသေးတယ်။ဝန်ကြီးပုံပြေကပဲကျွန်တော်တို့ရဲ့နိုင်ငံသားမူဝါဒကိုအဲ့ဒီခံယူချက်ပေါ်မှာအခြေခံရမယ်လို့လည်းညင်ညာခဲ့ပါတယ်။ဒါအပြင်ဒီတန်လိမ့်ချန်ကြောင့်ပဲကျွန်တော်တို့ဟာကမ္ဘာပေါ်မှာလွတ်လပ်မှုအတွက်တောက်ပတဲ့ရှေ့တောင်လမ်းပြချက်အဖြစ်ရပ်တည်နိုင်တယ်ကျွန်တော်တို့နိုင်ငံသားဘူဝါဒအင်တော်ကြီးကိုလည်းမာကျော်တဲ့ကြောက်ဆိုင်လိုခိုင်မာတဲ့ကျွန်တော်တို့နိုင်ငံထူထောင်ခဲ့ခြင်းကအခြေခံခဲ့တဲ့ဒီစံနှုန်းတွေပေါ်မှာတည်ဆောက်ထားတာပါလို့သူကဆက်ပြောခဲ့ပါတယ
်။ယန်ကယ်ဆိုရရဲ့သဘောထားမြင်အဖို့ကိုသင်ပြလို့ပြီးပါပြီ
။ဆွေးနွေးပွဲကတရင်လွားတွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်လက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးတော့ပါမယ်။American ပြည်ထောင်စုတဲ့ COVID-19 ကာကွယ်ဆေးမကြခင်လပိုင်းတွင်ရနိုင်မယ်လို့မျှော်မှန်းတာကြောင့် American ကုသရောဂါဆိုင်ရာပညာရှင် Dr. Anthony Fauci ကတောက်ကြနေက American လွတ်တော်အမတ်တွေကိုပြောပါရယ်ကာကွယ်ဆေးကိုလူတွေထရိတ်ဆန်တွေနဲ့စမ်းသပ်လို့ရရှိထားတဲ့အချက်လက်တွေအရသူ့အနေနဲ့တတိတကြီးနဲ့အကောင်းဘက်ကိုမျှော်မှန်းတာကြောင့် Dr. Fauci ကပြောပါရယ်ဟောင်ကောင်ဥပဒေပြုကောင်စီရွေးကောက်ပွဲတွေရှေ့ဆန်းလိုက်တာဟာဒီမိုကရေစီစနစ်ကိုအားနည်းအောင်လုပ်တာဆိုပြီးအမေရိကန်သမ္မတအင်ပီရိုကတောက်ချန်တွေကပြစ်တင်ရှုတ်ချလိုက်ပါတယ်။အတိုက်ခံကိုယ်စားလှယ်လောင်းတွေကိုရွေးကောက်ပွဲဝင်ခွင့်မပြုသလိုရွေးကောက်ပွဲလုပ်ဖို့ကိုလည်းတနည်းရှေ့ဆန်းနေဟောင်ကောင်ဆွေးရရဲ့ဆုံးဖြတ်ချက်ကိုပြစ်တင်ရှုတ်ချပါတယ်လို့အင်ပီရိုပြန်ကြားရေးအတာဝန်ခံကီလိုင်းမက်ကနာနီကသတင်းတောက်တွေကိုပြောပါတယ်။ကူနာပရက်စ်အတီးပြူလူနာဖြစ်ဗီယက်နမ်နိုင်ငံကစမ်းသပ်တွေ့ရှိခဲ့တဲ့အသက်40နဲ့32နှစ်အရွယ်မြန်မာသင်္ဘောသားနှစ်ဦးစလုံးဟာကုသမှုခံယူပြီးတဲ့နောက်ကိုဗစ် -19 ရောဂါပျောက်ကင်းသွားပြီဖြစ်ကြောင်းဗီယက်နမ်အစိုးရကတောက်ချန်နေတာကြေညာလိုက်ပါတယ်။တရုတ်အစိုးရကကျောတော်နောက်ခံပေးထားတဲ့ကုမ္ပဏီတွေနဲ့အကောင့်တွေဖော်ဖို့အလားအလာများခဲ့တဲ့ရန်ကုန်ကြီးမားနယ်တပတ်ကန်းကရန်ကုန်မြို့သစ်စီမံကိန်းကြီးကိုစီမံကိန်းအငယ်စားတွေအဖြစ်ခွဲပြီးစေတန်တန်နစ်နဲ့လှုပ်ဆောင်သွားမယ်လို့ရင်းနှီးမြှုပ်နှံမှုဆိုင်ရာပြည်ထောင်စုဝန်ကြီးဦးတောင်ထွန်းကဇူလိုင်29ရက်နေ့မှာပြောပါတယ်။နိုင်ငံ19နိုင်ငံပါဝင်တဲ့ယူရိုငွေကြေးဆိုရဲစီးပွားရေးအီဘီလာကနေဆောင်လာဒုတိယ3လပဲကာလမှာစနစ်တကျမှ100%အထိကျဆင်းသွားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးတွေပြီးထားခဲ့ရတာနဲ့ စားသုံးသူတွေရဲ့ဝယ်ယူအားကျဆင်းခဲ့တာကြောင့်1995ခုနှစ်ခေတ်ကယူရိုငွေကြေးစုံစီးပွားရေးကိုမှတ်တမ်းတင်ထားခြင်းကစပြီးအစိုးဆုံးကျဆင်းခဲ့တာဖြစ်ပါတယ်။စနေနေ့မနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဗီဒီယိုကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များကိုစိတ်နှပြရှင်လန်းချမ်းမြေပါစေ။ကျွန်တော်ရန်တော်ပါ
This program has come to you from the Voice of America, Washington.